Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ2022ခုနှစ်ဒီဘွေလ13ရက်စနေညဘက် VOA စီစဉ်နေကိုည9နာရီကနေ10နာရီအထိ Washington DC ကနေစတင်ထုတ်လွှင့်နေပါပြီ COVID-19 ရေးပေါ်အခြေအနေကြောင့် VOA စီစဉ်တွေကိုယာယီရပြင်ပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပြီးအခုရင်ဆုံးနောက်ဆုံးရသတင်းတွေကိုကျွန်တော်ကျော်သိန်းနဲ့ကိုဝင်းမင်းတို့ပြောပြပါမယ်မြန်မာနိုင်ငံတဝန်းဆရာနာသိမ်းမှုကိုစန့်ကျင်ကန့်ကွက်တဲ့ဆန္ဒပြပွဲတွေဒီကနေ့၈ရက်မြောက်လာပြီဖြစ်ပါတယ်ရန်ကုန်မြို့တော်ဆန္ဒပြသူတွေထဲမှာအမေရိကန်နဲ့တရုတ်တန်ယုံတွေအပါအဝင်နိုင်ငံတကာတန်ယုံတွေရှိနေကုလသမဂ္ဂယုံရှိမှဆန္ဒပြသူတွေလည်းအများအပြားရှိပါတယ်ဒေသအသီးသီးမှဆန္ဒပြကြသူတွေလည်းဝစ်ဆုံအမျိုးမျိုးနီလန်းအမျိုးမျိုးနဲ့ဆန္ဒပြကြတာကိုတွေ့ရပြီးဒီထဲမှာပင့်ကူလူသားစပိုက်ဒါမန်ဝစ်ဆုံနဲ့ရန်ကုန်မှာဆန္ဒပြသူတအူးလည်းပါဝင်ပါတယ
်ကျွန်တော်ကဆေးဆိုးရအောင်ကိုလုံးစီချင်းလို့ပဲပြောရှင်းပါတယ်ပြီးတော့တလုံးဖြတ်တန်းခဲ့တဲ့တွေးကြောက်ခဲ့တဲ့အရေးခင်းကြတာလေဆန္ဒဖြုတ်ဖို့ပြပေါ်တယ်အခုကျွန်တော်တို့လူငယ်လှုပ်တာနဲ့လောကမတူပါဘူးကျွန်တော်တို့ရဲ့ idea လေးကျွန်တော်တို့ရဲ့အမျှော်မြင်တွေကတလုံးတွေးရတယ်ကိုအများကြီးကိုရှေ့ရောက်နေပါတယ်တလုံးကျွန်တော်တို့တိုက်ခိုက်နိုင်မှာမဟုတ်ပါဘူးကျွန်တော်တို့ကတလုံးအနိုင်ယူပြီးတိုက်ခိုက်သွားမှာဖြစ်ပါတယ
်အစိုးရဌာနပေါင်းစုံကဝန်ထမ်းတွေလည်းလုပ်ငန်းဝင်တွေကိုပြန်မဝင်ပဲဆန္ဒပြပွဲတွေမှာနေစဉ်လို့ပါဝင်နေကြတာပါတရားပြည်နယ်မှာရဲတပ်ဖွဲ့အင်အားရဲ့၄ဘုံတဘုံအထိဆန္ဒပြပွဲတွေပါဝင်လာတယ်လို့ပြည်တွင်းကလာတဲ့သတင်းတွေမှာတွေ့ရပါတယ်။မန္တလေးမှာတော့ရှေ့နေတွေသတင်းမီဒီယာသမားတွေလည်းဆန္ဒပြကြပါတယ်။ဒီကနေ့ဖေဖော်ဝါရီလ13ရက်နေ့ဟာကွယ်လွန်သူအမျိုးသားခေါင်းဆောင်ကြီးဗိုလ်ချုပ်အောင်ဆန်းရဲ့106နှစ်မြောက်မွေးနေ့ဖြစ်ပြီးဒီနေ့ကိုကလေးများနေ့အဖြစ်သတ်မှတ်ပြီးတော့ပြီးခဲ့တဲ့နှစ်တွေကနိုင်ငံတော်မှာအခမ်းအနားတွေကျင်းပခဲ့ပါတယ်။ဒီနေ့မှာတော့စစ်တပ်ကအာဏာသိမ်းထားတဲ့အချိန်ဖြစ်တဲ့အတွက်နေရာတချို့မှာပဲအခမ်းအနားလုပ်တာတွေ့ရပြီးအများစုကတော့ဆန္ဒပြပွဲအတွင်းမှာပဲ9မိနစ်ကြာငြိမ်သက်ပြီးအထိမ်းအမှတ်ပြုကြပါတယ်ဆီအာနာဒေမှုစန့်ကျင်ရေးဆန္ဒပြပွဲတွေမှာပါဝင်သူတွေကိုညဘက်တွေမှာလိုက်ဖမ်းတာတွေရှိနေပြီးလူစုကလည်းတိတာနဲ့ညမထွက်ရအမိန့်ထုတ်ထားတဲ့ဂျားကပဲလမ်းတွေပေါ်အုံနဲ့ကျင်းနဲ့ထွက်လာပြီးတံပိုးတွေတီးပြီးတော့တားဆီးကြပါတယ်ဒီဆန္ဒပြပွဲတွေမှာဆိုရင်အဲဒီလိုညဘက်ကြီးလိုက်ဖမ်းတော့ကိုအပြင်းထန်ကောက်ကွက်ကြပြီးတော့ညဘက်ပြန်ပေးဆွဲတာရက်ဆိုတဲ့အတိတ်တွေနဲ့အင်္ဂလိပ်ဘာသာစာတမ်းတွေကိုင်ဆောင်ဆန္ဒပြကြပါတယ်ရုပ်တရက်ဖမ်းဆီးခံရသူတွေရဲ့မိသားစုဝင်တွေအနေနဲ့ဘာလို့ဖမ်းနေဘယ်နေရာကိုခေါ်သွားတယ်စတာတွေကိုဘာမှမသိရဘူးလို့နိုင်ငံရေးအကြီးအကဲများကူညီဆောင်ရှောက်ရေးအသင်း AABB ရဲ့ထုတ်ပြန်ချက်တစ်ခုမှာဖော်ပြထားပါတယ်အခုလိုမျိုးလမ်းမပေါ်အိမ်တွေပေါ်ကနေမတရားဆွဲခေါ်ဖမ်းဆီးတာတွေဟာဒီစဲဥပဒေနဲ့မကိုက်ညီဘူးလို့လည်း ABB ကဝေဖန်ထားပါတယ်။ပသိမ်မြို့အခြေစိုက်တိုင်းဧရာသတင်းဌာနအတွက်ဗီဒီယိုသတင်းတွေတင်ဆက်ပေးနေတဲ့သတင်းတောက်မတ်ရွှေကြီးဝင်းဆိုရင်ဖေဖော်ဝါရီလ10ရက်ဗိုလ်ဒူးနေ့ညမှာစစ်တပ်ရဲနဲ့အရဲဝတ်လူတို့ကလာခေါ်သွားတယ်လို့မြို့ခင်ဖြစ်သူကပြောတာကိုတိုင်းဧရာသတင်းဌာနရဲ့ Facebook မှာတင်ထားပါတယ်။မတ်ရွှေကြီးဝင်းမှာတနှစ်သားအရွယ်သားငယ်တူရှိပြီးအခုဆိုရင်ကလေးငယ်ဟာမိခင်တို့မဆူရတဲ့အတွက်အတော့ကိုဒုက္ခရောက်နေတယ်လို့မန်းရွှေကြီးဝင်းရဲ့မိခင်ဖြစ်သူဒေါ်သိန်းသိန်းက Riders သတင်းဌာနကိုပြောပါရယ်အရန်ကိုစိတ်ပူနေပါတယ်သူတို့လာခေါ်တော့ကသမီးဟာဖဏတ်တောင်စီးမသွားရပါဘူးလို့မိခင်ဖြစ်သူဒေါ်သိန်းသိန်းကပြောပါရယ်ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့အခြေစိုက်ကုလသမဂ္ဂလူခွင့်ရေးကောင်စီမှတောက်ကြနေကချမှတ်ခဲ့တဲ့မြမလူခွင့်ရေးအခြေအနေဆိုင်ရာဆုံးဖြတ်ချက်ထဲမှာဖမ်းဆီးထားသူအားလုံးကိုအမြန်ဆုံးပြန်လွှတ်ပေးဖို့ဆန္ဒပြသူတွေကိုအင်အားသုံးနှိမ်နှင်တာမလုပ်ဖို့ရွေးကောက်ခံအကြမ်းသားအစိုးရလက်ထက်အာဏာပြန်လွှဲပေးဖို့တောင်းဆိုထားပါတယ်။အာဏာသိမ်းစစ်ကောင်စီကထုတ်ပြန်တဲ့အမိန့်ညွှန်ကြားချက်ဥပဒေတွေအလုံးဟာတရားမဝင်ဘူးလို့2020ပြည့်နှစ်နိုဝင်ဘာလ10ရက်နေ့ရွေးကောက်ပွဲမှာပြက်ပြက်သားသားအနိုင်ရထားတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကပြောလိုက်ပါတယ်။အင်တာနက်နဲ့အွန်လိုင်းဆက်သွယ်ရေးကိုတင်းတင်းကြပ်ကြပ်ထိန်းချုပ်သွားမယ်စိုက်ဘာလုံခြုံရေးဥပဒေဆိုတာကိုပြဋ္ဌာန်းဖို့စစ်ကောင်စီကပြင်ဆင်နေချိန်မှာပဲ NLD ပါတီကအခုလိုပြောလိုက်တာပါဒီဥပဒေအတည်ဖြစ်သွားပြီဆိုရင်အင်တာနက်ဝန်ဆောင်မှုပေးနေတဲ့လုပ်ငန်းတွေအနေနဲ့သူတို့ဝန်ဆောင်မှုကိုသုံးစွဲသူတွေတည်ရှိတဲ့နေရာကိုဖော်ပြရမှာဖြစ်ပြီးအချက်လက်တွေကိုလည်း3နှစ်စာအထိတင်းစီထားမှာဖြစ်ပါတယ်အာဏာပိုင်တွေကတောင်းဆိုရင်အဲ့ဒီအချက်လက်တွေကိုထုတ်ပေးရမှာဖြစ်ပြီးထိန်းသိမ်းထားဖို့ပြက်ကွက်သူတွေကိုထောင်ဒဏ်3နှစ်ဒါမှမဟုတ်ငွေဒဏ်ဒေါ်လာ8500ဒါမှမဟုတ်နှစ်မျိုးစလုံးချမှတ်နိုင်တယ်ဆိုတာလက်ရှိဖြန့်ဝေထားတဲ့ဥပဒေမူကြမ်းထဲမှာဖော်ပြထားပါတယ်။ ီဥပဒေသာပြဋ္ဌာန်းပြီးပြီဆိုရင်မြန်မာနိုင်ငံတွင်အင်တာနက်အသုံးပြုသူတွေအနေနဲ့အချိန်မရွေးဖမ်းဆီးအရေးယူထောင်ချခံရနိုင်တဲ့ Android နဲ့အင်ဆိုင်ရမှာဖြစ်ပါတယ်။ဒါကြောင့်လဲဒီဥပဒေမူကြမ်းကိုပြည်တွင်းပြည်ပမှာကြဲကြဲပြန့်ပြန့်ကန့်ကွက်နေကြတာပါ။နိုင်ငံတော်ရဲ့ဥပဒေပြည်ရေးအာဏာဟာလူလူရဲ့စန္ဒမဲနဲ့ရွေးကောက်တင်မြှောက်ခံထားရတဲ့ပြည်ထောင်စုလွတ်တော်ကိုယ်စားလှယ်တွေရဲ့အတိအမှတ်ပြုမှုနဲ့ဖွဲ့စည်းထားတဲ့ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီ CRPH မှာပဲတည်ရှိပြီးတရားဝင်အစိုးရအဖွဲ့စီကနေမတရားတဲ့နီလန်းနဲ့အာဏာကိုလွတ်ယူထားတဲ့စစ်ကောင်စီမှာမရှိဘူးလို့ NLD ပါတီရဲ့ဒီကနေ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်ခင်ဗျာ
VOA American တဲ့ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ31 kHz 6833ညလိုင်းဒိုမီတာ32 kHz 6303ညလိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနေတနင်္ဂနွေမှာဟိုင်းလိုက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ Gender Women ပါစနေညပိုင်း VOA American တရဲ့ထိတ်တန့်ရောက်သတင်းတွေကိုဆက်ပြောပြနေပါတယ်။American သမ္မတဟောင်း Donald Trump ကိုတရားစွဲထားတဲ့ခုံရုံးဒီမနေ့ပြန်ဆဖို့ရှိတာမို့အထက်လွှတ်တော်ကိုဒီကနေ့စနေနေ့ပြန်လည်ခေါ်ယူမှာဖြစ်ပါတယ်။အောက်လွှတ်တော်ကဒီခုံရုံးစီမံခန့်ခွဲသူတွေရော Mr. Trump ဘက်ကရှေ့နေတွေကပါတက်သေးခေါ်ဆိုဖို့ဘလို့အစီအစဉ်ကိုမှမချေညာသေးပါဘူး။ဒါကနှစ်ဖက်လုံးအနေနဲ့သူတို့ရဲ့နောက်ဆုံးရှောက်လွှဲချက်တွေတင်ပြသွားမယ်သဘောရှိနေပုံရတယ်လို့သုံးသပ်ထားကြပါတယ်။ဒီမှုကိုနောက်ဆုံးမဲခွဲဆုံးဖြတ်ဖို့ကတော့မကြာခင်လှုပ်ဆောင်လာနိုင်ပါတယ်ဖေဖော်ဝါရီ6ရက်နေ့ကဖြစ်ခဲ့တဲ့အမေရိကန်လွှတ်တော်အတွင်းလူအသေးပြောက်ရှိခဲ့တဲ့ရုံရင်းဆက်ခတ်တိုက်ခိုက်မှုကိုကူညီလှုံ့ဆော်ပေးခဲ့တာမရှိဘူးလို့သမ္မတဟောင်းထရမ့်ရှင်းနေတွေကမနေ့တုန်းကခုခံညင်းဆိုခဲ့ကြပါတယ်အခုတရားစစ်ဆေးမှုကနိုင်ငံရေးရလှုပ်ကြံတာသာဖြစ်ပြီးတရားမဝင်တဲ့တရားခံရှာတာသာဖြစ်တယ်လို့လည်းမစ္စတာထရမ့်ရှင်းနေတွေကဝေဖန်ထားပါတယ်တခြားနိုင်ငံရေးရတိုက်ခိုက်တဲ့တရားခံရှာအမှုအားလုံးလိုပဲလဝဲရင်းသူတွေအနေနဲ့အခုလိုပြီးခဲ့တဲ့လင်းနစ်စတိုက်လှုပ်ဆောင်လာခဲ့တယ်။အခုတရားစီရင်မှုကတကယ်တော့မှန်ကန်တဲ့အချက်တွေထောက်ထားတွေနဲ့အမေရိကန်ပြည်သူတွေရဲ့အကျိုးစီးပွားတွေကိုလုံးဝဆန့်ကျင်သွေးဖီသွားတာဖြစ်တယ်လို့ထရမ့်ရှင်နဲ့မိုက်ကယ်ဗန်ဒါဗင်းကပြင်းပြင်းထန်ထန်ဝေဖန်ခဲ့ပါတယ်ခင်ဗျာ။တရုတ်နိုင်ငံရှိရေကာတာကြီးကလည်းမဲခေါင်မြစ်အထက်ပိုင်းရေစီးဆင်းမှုကိုထိန်းချုပ်တာရဲ့ဆိုးကျိုးတစ်စိတ်တစ်ပိုင်းဖြစ်မဲခေါင်မြစ်ဟာစိုးရိမ်ရေမှတ်ထိကျဆင်းနေတယ်လို့မဲခေါင်မြစ်ကော်မရှင်ကဆိုလိုက်ပါတယ်။MRC လို့တူကောက်ခေါ်တဲ့အစိုးရတွေပေါင်းဖွဲ့ထားတဲ့ဒီမဲခေါင်မြစ်ကော်မရှင်ကတရုတ်နိုင်ငံအနေနဲ့ဒီမဲခေါင်မြစ်ဆိုင်ရာအချက်လက်တွေကိုမျှဝေပေးသင့်တယ်လို့မနေ့တောက်ကြနေ့ကတောင်းဆိုလိုက်ပါတယ်။တရုတ်နိုင်ငံယူနယ်ပြည်နယ်ရှိဂျင်းဟောင်းရေကာတာကနေရေထွက်ကန့်သတ်လိုက်တာတစ်စိတ်တစ်ပိုင်းကြောင့်ဒီအသက်တမျှအရေးကြီးတဲ့မဲခေါင်မြစ်ရေကထိုင်းလောင်းစ်နယ်စပ်တစ်လျှောက်မှာအရင်ရွှေရောင်အညိုကနေအခုအပြာရောင်ကိုပြောင်းသွားတယ်။ဒါကမြေကျောင်းတင်ကောလာတာနဲ့ပြေဝတဲ့နှုံပါဝဲမှုကျသွားတာကိုကြားတယ်လို့ဒီ MRC ကဆိုပါတယ်။အခုလိုပြောင်းသွားစေတဲ့နောက်ချက်တွေကတော့မိုးရေချိန်နေတာကနေဒီမဲခေါင်အောက်ပိုင်းကရေကာတာတွေနဲ့မဲခေါင်မြစ်ခွဲတွေမှာပါရေကျသွားလို့ဖြစ်တယ်လို့ဒီမဲခေါင်မြစ်ကော်မရှင်အကြေညာချက်ထဲမှာဆက်ဖော်ပြထားပါတယ်။ဒီ MRC ကော်မရှင်ရဲ့ဤပညာထောက်ကူပြုအတွင်းမှုအဖွဲ့ညွှန်ကြားမှုဝီနိုင်းဝမ်ဖင်မှုကဒီဂျင်းဟောင်းရေကာတာအောက်ပိုင်းရောက်တာနဲ့မြေရေတဲကြကမြန်လွန်းလာပြီးနောက်ဗီယက်နမ်အထိပါဆက်ဖြစ်သွားတယ်လို့ဆိုပါတယ်ခင်ဗျာအမေရိကန်နိုင်ငံမှာကိုဗစ်ကူးစက်သူစုစုပေါင်း 29.4 သန်းကျော်လာနေပြီးသေဆုံးသူပေါင်းကလည်း 4,800 ကျော်လာနေပြီလို့ Johns Hopkins တက္ကသိုလ်ကဆိုလိုက်ပါတယ်ဒီတက္ကသိုလ်ရဲ့သိပ္ပံစနစ်များနဲ့ Engineer ဆိုင်ရာဌာန CSSC ကအခုလိုမနေ့ညပိုင်းထုတ်ပြန်လိုက်တာဖြစ်ပြီးစုစုပေါင်းပိုးတွေ့သူအတိအကျကတော့28,452,452ဦးနဲ့သေဆုံးသူပေါင်းအတိအကျက48,552ဦးရှိတယ်လို့ဖော်ပြထားပါတယ်။ကမ္ဘာမှာဒီကိုဗစ်တွင်တော့တိမ်တော့အများဆုံးဖြစ်တဲ့အမေရိကန်နိုင်ငံမှာကာကွယ်ဆေးထိုးလုပ်ငန်းတွေကိုအလျင်အမြန်တိုးလုပ်နေပြီးဆက်လက်ကူးစက်သေဆုံးမှုတွေများပြားနေသေးတာကိုရှော့ချနိုင်ဖို့လက်ရှိအပြင်းထန်ကြိုးပမ်းနေပါတယ်။ဒါပေမဲ့တနေ့ကြတာရေတုံးကတော့ဒီကာကွယ်ဆေးထိုးမှုမှာလူမျိုးရေးနဲ့ဆင်းရဲချမ်းသာကွာဟမှုတွေကြုံတွေ့နေရသေးတယ်။အဓိကလူမဲတွေနဲ့ဆင်းရဲသားတွေကာကွယ်ဆေးထိုးနိုင်မှုနောက်ကျကျန်နေသေးတယ်လို့သတင်းတွေထွက်ခဲ့ပါလေ။ Connecticut ပြည်နယ်မှာဆိုရင်အဆိုနီယာမြို့ထက်ဝင်ငွေ300,000များနေတဲ့အနီးကဝူဘရစ်ဂျ်မြို့မှာလူပေါင်း 19,300 ခန့်တုန်းကာကွယ်ဆေးထိုးပြီးချိန်မှာဒီဝင်ငွေနေလွန်းတဲ့အဆိုနီယာမြို့လေးမှာတော့ကာကွယ်ဆေးထိုးပြီးသူက 9,100 ခန့်တုန်းပဲရှိပါသေးတယ်။
ဒါအပြင်လူပြူတွေရဲ့ပြင်းပြဝင်ဝင်ဟာလည်းလူမဲတွေထက်အများကြီးများနေတဲ့အချက်ကြောင့်လည်းဒီကာကွယ်စီထိုးရေးလုပ်ငန်းမှာနောက်ထပ်ကွာဟမှုတွေကိုဆက်ဖြစ်စေပါတယ်ခင်ဗျာ။အမေရိကန်ပြည်တော်စုမှာပဲကျောင်းသားတွေလူကိုယ်တိုင်ကျောင်းပြန်ထွက်ဖို့အတွက်မတ်စ်ပါဇက်နဲ့နှာခေါင်းစည်းတက်တာလူချင်းခက်ခွက်ကွာနေတာနဲ့အခြားနည်းတွေသုံးနိုင်တယ်လို့ CDC ကပြောလိုက်ပါတယ်။ဒါပေမဲ့ဆရာတွေကာကွယ်စီထိုးဖို့ကတော့အရေးကြီးပေမဲ့မရှိမဖြစ်လိုတာတော့မဟုတ်ဘူးလို့ American CDC ယောဂထင်းချွေဘူဌာနကနေထုတ်ပြန်လိုက်တာပါအခုလိုကျောင်းသားတွေစာသင်ခန်းထဲပြန်လာနိုင်ဖို့ American ကုသယောဂကာကွယ်ရေးထင်းချွေဘူရဲ့လမ်းညွှန်ချက်ကိုအချိန်အတော်ကြာစောင့်ဆိုင်းခဲ့ပြီးမှမနေ့တောက်ကြနေ့ကထုတ်ပြန်ခဲ့တာပါဒါပေမဲ့ဒီကျန်းမာရေးဖွဲ့လမ်းပြမြေပေါ်ကလမ်းညွှန်ချက်သဘောထားဖြစ်ပြီးမဖြစ်မနေကျောင်းပြန်ဖွင့်ဖို့ဖိအားပေးတာမျိုးတော့မဟုတ်ဘူးလို့ဆိုထားပါတယ်ဒီ CDC ကျန်းမာရေးရာရှိတွေဘက်ကလည်းဒီညွှန်ကြားချက်ဟာစာသင်ကျောင်းတွေမဖြစ်မနေပြန်ဖွင့်ရမယ်လို့ညွှန်ကြားထားတာမဟုတ်ဘူးလို့အသေးချာရှင်းရှင်းလင်းလင်းပြောထားပါတယ်။ဒါပေမဲ့ကျောင်းတွေပြန်ဖွင့်နိုင်မှုအလားအလာကောင်းတွေရှိနေပြီးအထူးသဖြင့်တော့တန်းငယ်တွေကိုပြန်ဖွင့်လို့ရနိုင်ပြီလို့ဒီ CDC ကျန်းမာရေးရာရှိတွေကအကြံပြုထားပါတယ်။တကယ်တော့ American CDC ရဲ့အခုလမ်းညွှန်ချက်တစ်ထက်မှာအရင်ညွှန်ကြားထားတာအများစုကိုပြန်ထည့်ထားပေမဲ့အထူးသတိထားလှုပ်ဆောင်စရာတွေကိုတော့ပိုပြီးတိုက်တွန်းထားပါတယ်ခင်ဗျာ။ဒီညပိုင်းသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကျွန်တော်ဝင်းမင်းပြောပြခဲ့တာပါအခုချိန်ကစပြီး VO ရဲ့စိတ်ဝင်စားစရာသတင်းပေးပို့ခြင်းနဲ့ပတ်စင်ကဏ္ဍတွေကိုနားဆင်ရတော့မှာပါခင်ဗျာ
မန္တလေးမြို့မှာတော့စစ်တပ်အာဏာသိမ်းမှုကိုစတင်တဲ့ဆန္ဒပြပွဲတွေအရှိန်ဟုန်နဲ့ဆက်လက်ဖြစ်ပွားနေပြီးတော့ဒီနေ့မှလည်းလူတွေသိမ်းနဲ့ချီပြီးငြိမ်းချမ်းစွာဆန္ဒပြခဲ့ကြပါတယ်တက္ကသိုလ်ကျောင်းတွေဆေးရုံတွေအလိုက်အကြမ်းမဖက်ပဲအာဏာဖီဆန်တဲ့ CDM လှုပ်ရှားမှုမှာပါဝင်လာနေပြီးတော့ဒီလှုပ်ရှားမှုမှာပါဝင်လာတဲ့သူတွေကိုအကူအညီပေးဖို့အတွက်လည်းစီစဉ်ဆောင်ရွက်နေတယ်လို့ပြောပါတယ်ဒီအခြေအနေနဲ့ပတ်သက်ပြီးတော့ဆန္ဒပြပွဲမှာဦးဆောင်သူတဦးဖြစ်တဲ့ဒေါက်တာတီဇာဆန်းကိုဆက်သွယ်မိန့်မြန်းထားပါတယ်ကျွန်တော်ရန်တိုင်းမှာမန္တလေးဘက်ကဒီနေ့ဆန္ဒပြပွဲအခြေအနေပြောပါအောင်ဗျာဘယ်လိုအခြေအနေရှိလဲ
မန္တလေးမှာတော့ပဲကျွန်တော်တို့ဒီတရက်နဲ့တရက်အင်အားတော့လုံးဝကျသွားခြင်းမရှိပါဘူးသူတို့အင်အားတော့ပေါ့နော်ခါတဲ့လူပဲတစ်မျိုးဆုံးပေါ့နော်ကျွန်တော်တို့မနေ့၈နာရီရှုပ်တလပါစပြီးတော့ပေါ့နော်ညပိုင်းထိညဦးပိုင်းထိပေါ့နော်ကျွန်တော်တို့ဒီဆန္ဒပြပွဲတွေကျွန်တော်တို့ရှိပါတယ်အဲ့မှာကျွန်တော်တို့အင်မတန်အားရတဲ့ဟာကောင်းပြီးတော့အင်မတန်ဝဖြစ်တာအခုချိန်ဒီကျွန်တော်တို့ပြည်သူတွေကလုံးဝဒီအကြမ်းဖက်တာမျိုးလုံးဝမရှိဘဲနဲ့လေတကယ်ငြင်းချမ်းစွာဖြစ်လာတယ်နောက်ပြီးတော့ဒီလုံခြုံရေးကိုလည်းပို့ပြီးအင်ဆက်တယ်ဥပမာကျွန်တော်တို့အရင်နေ့ကပေါ့နော်အချင်းသားတချို့အောင်းနေစီလို့တာရှိတယ်ကျွန်တော်တို့အခုဆိုရင်ပေါ့နော်မိမိတို့ဒီတပိတ်ပြဒီစိတ်ချောင်းလက်စိတ်ချောင်းလက်လုံခြုံရေးဒီကြိုးတွေတို့လုံခြုံရေးတာဝန်တွေတို့ပို့ပြီးတော့လည်းစီကံစနစ်ပို့တောင်းကြလာတယ်တမျိုးလုံးပေါ်လုံးဝအင်အားတော့ကြာဆင်းသွားခြင်းမရှိဘဲနဲ့ပို့ပို့ပြီးတော့ပဲညလာတော့တွေ့ရပါတယ်ခင်ဗျ
ဟုတ်ကဲ့ဒီနေ့ဆန္ဒပြတဲ့နေရာမှာဒီလုံသမားဒီစီရာဝန်ဒီအင်ဂျင်နီယာတွေအဖွဲ့အစည်းတွေတော်များများတွေ့ရပါတယ်အဲ့ဒီအခြေအနေလေးလည်းနည်းနည်းပြောပြပါအောင်ဗ
ျဟုတ်ပါတယ်ကျွန်တော်တို့အခုဆိုရင်ကျွန်တော်တို့ကဒီ CDN လှုပ်ရှားမှုမှာဥဆောင်ခဲ့တဲ့ပေါ့နော်ဥဆောင်နေတဲ့ဒီဒီနိုင်ငံဝန်ထမ်းတွေကျွန်တော်တို့ကြောင်းသားသမဂ္ဂတွေပေါ့နော်အခုဆိုရင်အရင်ကမိမိတို့စိတ်ကြောင်းလိုက်ဖတ်တာနဲ့တချို့ဆိုရင်ကျွန်တော်တို့ပေါင်းကြတယ်စိတ်ကြောင်းတွေ၅ကြောင်း၆ကြောင်းတော့ပေါင်းပြီးတော့ထွက်ကြတာတူတယ်ချိလာကြတယ်ထပ်ပြီးတော့အဲ့ဒါမျိုးကူးကောင်းပြီးတော့ပေါ့နော်ဆောင်ရွက်ကြဖို့ကြီးလာတယ်နောက်တစ်ခုကကျွန်တော်တို့ရဲ့ဒီမိုကရေစီအရေးတော်ပုံကဟိုတရက်တမနဲ့နဲ့ပြီးမယ်မဟုတ်တော့ကျွန်တော်တို့ရေးစီအတွက်ဆိုရင်ကျွန်တော်တို့ကဒီမိမိတို့ရဲ့အင်အားတွေကိုပေါ့နော်ဒီချင်းချင်းတာမျိုးပေါ့နော်လုပ်ပြီးတော့ပေါ့နော်ရေးစီအတွက်ပါကျွန်တော်တို့ကအခုအစီအစဉ်ဆောင်ရွက်နေရပါတယ်နောက်ကျွန်တော်တို့အထူးသဖြင့်တော့ဒီ CDN လှူရှာမှုမှာဥဆောင်နေတဲ့ဝန်ထမ်းတွေကိုဖမ်းတာစီတိုင်းကြီးလာတဲ့အခါမှာကျွန်တော်အဲ့အတွက်လုံခြုံရေးမိမိတို့ရက်ွက်အလိုက်ပေါ့နော်မျိုးရွာလုံခြုံရေးကော်မတီလေးတွေဖွဲ့ကြဖို့ရဲ့နောက်ပြီးကျွန်တော်ဒီ CDN support comedy ဆိုတာမျိုးပေါ့နော်ဒီ CDN ဝန်ထမ်းတွေကိုထောက်ပံ့ဖို့ကျွန်တော်တို့အခုဆိုရင်ဒီရမုံဝင်ရှောက်ပေါ်တာသူတို့နေစရာတွေအားဆိုကျွန်တော်တို့တက်နေတယ်များအများကြီးပြင်ထားပါတယ်အများကြီးလည်းကျွန်တော်တို့အင်အားတွေတက်လာပါတယ်ခင်ဗျအ
ော်ဒီနေ့မှဟိုဆန္ဒပြတဲ့ဥစ္စာလူကဘယ်လောက်ရှိမလဲ
အကျွန်တော်တို့ဒီစစ်ကြောင်းတစ်ခုတည်းကဟိုကတောင်းနေချီပြီးရှိတယ်ဒါကျွန်တော်တို့စစ်ကြောင်းတော့မန်လေးမှာဟိုကကျွန်တော်တို့အခွဲမိမိတို့အခွဲအစည်းတွေအများကြီးပဲပေါ့နော်အဲ့တော့အကောင်းငန်းရှိတဲ့စစ်ကြောင်းတွေရှိတယ်ထောင်ငန်းရှိတဲ့စစ်ကြောင်းတွေရှိတယ်ပေါ့နော်အပြင်ကျွန်တော်စိုင်းငယ်တွေဆိုရင်ကျွန်တော်လမ်းကြီးလမ်းမကြီးအပြင်စိုင်းငယ်တွေဆိုကျွန်တော်ကြီးကိုမကြည့်တတ်ဘူးပေါ့နော်ကျွန်တော်စိုက်တမျိုးဆုံးပဲပေါ့နော်ကျွန်တော်တို့ဒီစစ်ကြောင်းတစ်ခုကဟိုကဒီပေါ့နော်အားလုံးပေါင်းဆိုတော့ကျွန်တော်တို့တောင်းငန်းရှိပါတယ်တခြားတော့အဲ့လိုမျိုးထောင်ငန်းတွေတောင်းငန်းတွေလည်းအများကြီးပဲစိုင်းငယ်တွေဆိုရင်တော့တမျိုးဆုံးလို့ပြောစီရပါတယ်အနှံ့ပါပဲခင်ဗျကျွန်တော်တို့တမျိုးလုံးနေနေတော့ဒါကျွန်တော်တို့ခါတိုင်းရက်တွေတော့မသိနေချီပြီးတော့အားလုံးကပေါ့နော်အရင်းညာစွာဆန္ဒပြနေကြခြင်းဖြစ်ပါလေခင
်ဗျဒီနေ့ဆန္ဒပြတဲ့နေရာမှာဆန္ဒပြတဲ့သူတွေတော်တော်များများဒီအုတ်ထုတ်အဖြူတွေဆောင်းပြီးတော့ဆန္ဒပြတာတွေကိုလည်းသတိထားမိပါတယ်အကုန်လုံးဒီလိုအုတ်ထုတ်အဖြူတွေဆောင်းပြီးတော့ဆန္ဒပြနေကြတာလား
ဟုတ်ပါတယ်ခင်ဗျအဲ့တော့ဒီကျွန်တော်ဒီရုပ်ထုတ်တဲ့ကျွန်တော်တို့ဒီစရိနာရှင်တွေကကျွန်တော်တို့ကိုလူတန်းကြတာပါအဓိကတော့ပေါ့နော်ကျွန်တော်တို့ဒီအကြောင်းအကြောင်းကြောင့်ပေါ့နော်ဒီအကျဉ်းဖတ်ခံရမယ်ဆိုရင်ကျွန်တော်တို့လည်းလုံခြုံရေးလဲချစ်ပြီးသားဖြစ်လို့မိမိတို့ဆန္ဒပြသူအချင်းချင်းသိပြီးသားပေါ့ဒီဥထုတ်အဖြစ်ပါတဲ့သူတွေကပေါ့နော်အဲ့လိုလည်းဖြစ်တဲ့အနေနဲ့လုံခြုံရေးအတွက်ရောပေါ့နော်အဲ့တော့ကျွန်တော်တို့ဒီလူတန်းတဲ့လူတွေကကျွန်တော်တို့တမျိုးလုံးကိုကျွန်တော်များများတောင်းလဲရှိပြီးတော့ဥထုတ်တဲ့ပြည်သူတွေနဲ့ဖြစ်ပါတယ်ခင်ဗျ
အဲ့တော့ဒီနေ့ဒီဟိုဆန္ဒပြပွဲအခြေအနေကအလုံးငင်းငင်းကြမ်းကြမ်းပဲလားအာဏာပိုင်တွေဘက်ကတစုံတရာဒီအကြမ်းဖက်ဖြိုခွင်းတာတွေပါတယ်ရောရှိလားသူတို့နဲ့ထိတ်တိုက်တိုးတာတွေပါရှိလားအ
ဲ့တော့ကျွန်တော်တို့ပြည်သူတွေကတော့ကျွန်တော်တို့ဒီဟိုတနေ့ကပေါ့နော်ဒီအကြမ်းဖက်ဖြိုခွင်းခံရတဲ့ပိုင်းမှာကျွန်တော်တို့ကိုယ်တိုင်ကလည်းပေါ့တနေ့တည်းများဒီထိတ်တိုက်ပေါ့နော်ဒီလုံခြုံရေးတပ်ဖွဲ့တွေနဲ့ထိတ်တိုက်တွေ့တာမျိုးကျွန်တော်တို့ဘက်ကလည်းတနေ့တည်းများရှောင်ပါတယ်အဲ့တစ်ဖက်ကလည်းပဲအခုချိန်ဒီနေ့အဲ့တော့ဘောလို့ဟိုတစ်ဖက်ကလည်းသူတို့တနေရမှာပဲပေါ့နော်အထိုင်ချနေပြီကျွန်တော်တို့ကလိုက်ပြီးတော့တားတာမျိုးပေါ့နော်ထန်တားတာမျိုးမရှိဘူးအခုကလုံခြုံရေးတပ်ဖွဲ့တွေကသူတို့ရဲ့ပြူပါဘယ်လိုပြောင်းနေလဲဆိုတော့နေခင်းတွေကိုကျွန်တော်တို့ဘာမှမလုပ်တော့ထားပြီးညာပိုင်းတွေမှာကျွန်တော်တို့အများကြီးတော့အဖေးအနောက်ဆက်ထိအောင်ပေါ့နော်ဒီစနတ်တပ်ဖွဲ့ဥဆောင်နေတဲ့ပုံကိုယ်ကြီး CDN ဥဆောင်နေတဲ့ပုံကိုယ်ကြီးရဲ့အိမ်လေးရက်ွက်တွေကိုဝင်ပြီးတော့ဖမ်းလာပြီးစီရမ်မျိုးလုပ်ပြီးကြပါတယ်အဲ့တော့နေ့ဒီမှာတော့ကျွန်တော်တို့ကျွန်တော်များများပါမှတော်ကျွန်တော်တို့ပုံမှာတုံ့ပြန်တာမျိုးရှိပဲညာပိုင်းတွေမှာလိုက်ပြီးတော့ကျွန်တော်တို့ပေါ့နော်ဒုက္ခပေးနေခြင်းဖြစ်ပါလေခင်ဗျာ
ဟုတ်ကဲ့မန္တလေးဘက်မှာရော CDM လှုပ်ရှားမှုအခြေအနေကဘယ်လိုရှိပါလဲ
အင်မတန်အားရရကောင်းပါတယ်ခင်ဗျာအင်မတန်ကိုအားရရကောင်းပါတယ်ကျွန်တော်ကျမ်းမာရေးဌာနဆိုစေယုံကြီးတွေပေါ့နော်ပိတ်ရတဲ့အဖြစ်ကိုဖြစ်ပါတယ်ကျွန်တော်တို့တက္ကသိုလ်တွေတချောင်းလုံးတက္ကသိုလ်တစ်ခုလုံး CDM မှာတချောင်းလုံးတောင်းတာရင်မကောက်ဘူးဆရာဆရာမအစပေါ့နော်တက္ကသိုလ်တစ်ခုလုံးစေယုံတွေတယုံလုံးဌာနလက်ချုပ်ဌာနရဲ့ဌာနတစ်ခုလုံးကြီးပြရတဲ့ပေါ့နော်အစင်ပြီးဖြစ်ပါတယ်အင်မတန်ကျွန်တော်တို့ CDN ကတော့အင်မတန်အားရစရာအကောင်းတဲ့အနေထားရှိပါတယ်ခင်ဗျာ
ဒီနေ့ဇနပြတော့ရောသူတို့ဘက်ကပိတ်ဆို့တားစီးထားတဲ့နေရာတွေပါရှိလား
ဖြစ်ပါတယ်ဥပမာကျွန်တော်တို့ဒီနေ့ဆိုရင်ပထူးကွင်းကိုကျွန်တော်တို့ခေါ်တဲ့ပေါ့နော်ဗတ်ဒီမှာဆိုရင်ဒီစစ်ကားတွေပေါ့နော်အဲတိုင်ရအယုံအလုံးကြီးချထားတယ်ကျွန်တော်ဒီကြီးမြောက်တွေရောချထားတယ်ပေါ့ကျွန်တော်တို့ပြည်သူတွေကတော့အဲ့ဗတ်ဒီကိုတက်တန်နေကြရှောင်ရတယ်ပေါ့ချင်းချင်းနဲ့တရင်စကားပြောကြတယ်ပေါ့နော်ဘယ်လန့်ဘယ်လန့်တွေတော့ပိတ်ထားတယ်ဆိုလာတယ်မသွားကြဘူးဆိုတာဒီပေါ့နော်အဲ့လိုပြောကြပါတယ်ခင်ဗျာ
ဖမ်းတာစီးတာရောဘယ်လိုရှိလဲ
ဒီနေ့ကတော့ကျွန်တော်တို့နေခင်းပိုင်းတွေမှာတော့မန်လေးကမရှိဘူးညလေးကတော့ရှိပါတယ်ခင်ဗျာမင်းညဆိုကျွန်တော်တို့ဆိုတညလုံးပဲရလက်ထိပေါ့နော်ကျွန်တော်တန်မုံတွေတီးရတယ်ပေါ့နော်အဲကျွန်တော်ဒီပြည်သူဒီမိသက်တပ်ဖွဲ့ဝင်တွေကလည်းစီရန်လုပ်နေတဲ့မိသက်တပ်ဖွဲ့ဝင်တွေကလည်းဒီမိသက်ဝါတွေပေါ့နော်အဲဒီအရေးပေါ်ပါတယ်ပေါ့နော်တီးရတယ်ဆိုရင်အစီအစဉ်ဖြစ်ပါတယ်ကျွန်တော်သူသဖြင့်တော့ CDM မှာဥဆောင်နေတဲ့ပုံကိုယ်တွေကိုဖမ်းတယ်နေခင်းဆန္ဒပြပွဲမှာဥဆောင်ခဲ့တဲ့ပြည်ကျော်ခဲ့တဲ့ခြေကတရားဟောတဲ့ပုံကိုယ်တွေကိုလိုက်ဖမ်းတာလည်းရှိနေပါတယ်ခင်ဗျာ
ဟုတ်ကဲ့အခုတရားတလောက်အခြေအနေဆိုရင်ရောဘယ်လောက်လောက်ရှိပြီလဲသူတို့ဘက်ကဖမ်းတာတွေစီးတာတွေက
ကျွန်တော်တို့တရားတလောက်ကတော့ဒီပေါ့နော်အရေးအတွက်တော့ကျွန်တော်အတိအကျမသိရဘူးကျွန်တော်တို့တနေ့တည်းများတော့တရင်ကောက်နေတယ်အဲ့တော့ဆရာဝန်တချို့ဖမ်းခံရတာရှိတယ်အဲ့တော့ကျွန်တော်တို့ဒီမိသက်ပေါ့နော်မိသက်တပ်ဖွဲ့ခေါင်းဆောင်တချို့ပေါ့နော်အဖမ်းခံရတွေရှိတယ်နောက်ပြီးတော့ကျွန်တော်တို့အားလုံးဖမ်းသွားတာကတော့ကျွန်တော်တို့ကဒီဟိုမြို့နယ်အစိုးရရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌတွေပေါ့နော်အဲ့ဒါကတော့အားလုံးဖမ်းခံထားရတယ်ပေါ့နော်နောက်တချို့ဒီကျွန်တော်တို့ဒီဆန္ဒပြပွဲတွေမှာဥဆောင်တရားဟောတဲ့ပုဂ္ဂိုလ်တွေကိုခဏလေးလေးချီတယ်တော့နေအိမ်တွေကိုမကြခဏလာလာပြီးရှာတာမျိုးပေါ့နော်အဲ့ဒါမျိုးတွေရှိနေပါလေခင်ဗ
ျဟုတ်ကဲ့အခုတော့တို့ကခုနကကိုဒေဇာဆန်းပြောလို့ပဲနေပိုင်းတွေမှာတော့ဒီအာနာပိုင်းတွေဘက်ကလှုပ်ရှားမှုတွေတိတ်မတွေ့ရအောင်ညာဘက်တွေမှာလိုက်ပြီးတော့ဖမ်းတာစီးတာတွေလုပ်နေတယ်ပေါ့လေဒီပေါ်မှာရောဘလို့မြင်ပါလဲ
ကျွန်တော်တို့အဓိကတော့နံပါတ်1ကတော့ပြည်သူလူထုကိုအကြောက်တရားပေါ့နော်အဲစတာကောင်းချင်းမဆ ਾਇ ရအိတ်ကောင်းချင်းမေးရအောင်အကြောက်တရားထဲ့တာရယ်နောက်တစ်ခုကတော့ကျွန်တော်ဒီ CDN လှုပ်ရှားမှုအခုအရှိန်အဟုန်ကောင်းနေတဲ့ CDN လှုပ်ရှားမှုကိုအာရော့တော့အောင်ပေါ့နော်ဝန်ထမ်းတွေကိုအကြောက်တရားနဲ့ချင်းချောက်တယ်လို့ပဲကျွန်တော်အနေနဲ့မြင်ပါတယ
်အနာဝိုင်းတွေဘက်ကအခုလိုလုပ်နေတဲ့အပေါ်မှာမန္တလေးမြို့ကန်တွေရဲ့တုံ့ပြန်မှုကရောဘယ်လိုရှိပါလဲအဲ့
တော့ကျွန်တော်တို့ပြည်သူတွေကတော့အင်မတန်အားရစရာကောင်းပါတယ်ပြည်သူလူထုရဲ့ဒီမိုကရေစီပေါ်မှာလှူလာမှုအာဏာသိမ်းမှုစတင်လာတော့အဲ့ကျွန်တော်တို့တမျိုးလုံးဂျတိုင်းလုံးတနိုင်ငံလုံးကပေါ့ငြိမ်းချမ်းစွာပေါ့နော်ကျွန်တော်တို့ဆက်လက်ပြီးတော့အခုလိုပဲကျွန်တော်တို့မိမိတို့ရဲ့ဆန္ဒသဘောထားကိုဆက်လက်ထုတ်ပေါ်နေကြမှာပဲဖြစ်ပါတယ်ခင်ဗ
ျဟုတ်ကဲ့ပါကိုဒေသဆန်းကျေးဇူးပါပဲခင်ဗျ
ပြည်နယ်မှာရဲတပ်ဖွဲ့ဝင်တွေဟာစစ်တပ်ကအာဏာသိမ်းတာကိုကန့်ကွက်ဆန္ဒပြနေတဲ့လူထုနဲ့ပူးပေါင်းလာနေတာကြောင့်အခုဆိုရင်ပြည်နယ်ရဲတပ်ဖွဲ့ဝင်အင်အား3000တပုံလောက်လာရောက်ပူးပေါင်းနေကြပြီဆိုတဲ့သတင်းကိုပြောပြပါမယ်။ကျမမအေးမှာပါ။ကယားပြည်နယ်မှာရှိတဲ့ရဲတပ်ဖွဲ့ဝင်တွေဟာအခုဆိုရင်စစ်အာဏာသိမ်းတာကိုစန့်ကျင်တဲ့ CDN လှုပ်ရှားမှုတွေကိုပါဝင်လာကြောင်းကယားပြည်နယ်ကဆန္ဒပြပွဲတွေမှာဦးဆောင်သူတဦးဖြစ်တဲ့ဘဂတများအဖွဲ့ချုပ်ရဲ့အထွေထွေအတွင်းရေးမှူးဟောင်းကိုကောင်းထက်ကျော်ကအခုလိုပြောပါတယ်။
အခုဒီနေ့ခုနှစ်ယောက်ပေါ့ဗျာအဲ့တော့မလေးရနဲ့ပေါင်းကျွန်တော်တို့က60ကျော်ပေါ့ဗျာဒါဆိုပြည်နယ်ရဲတပ်ဖွဲ့ဝင် ရာဂိုင်လုံးကပြောမယ်ဆိုရင်ကျွန်တော်တို့ကသုံးပုံတစ်ပုံဖြစ်နေပြီပေါ့နော်ဒီဒီနဲ့ရဲသုံးပုံတစ်ပုံကတော့ကျွန်တော်တို့ဒီလူလူနဲ့ပူပေါင်းပြီးတော့စီတီအမ်မှာပါဝင်နေပြီလို့ကျွန်တော်တို့ကောက်ချက်ချလို့ရပါတယ်ကျွန်တော်တို့ဒီရဲတွေစပြီးပူပေါင်းတဲ့နေ့တုန်းကကျွန်တော်တို့စီရင်ထွက်တာ40နောက်ထပ်ပေါင်းတာ9ရောက်တော့49အဲ့49တပ်ပန်းနေမှာပဲယူနီဖောင်းမိုးဝက်ဆိုင်နဲ့လူလူထဲမှာအရက်ဝတ်နဲ့ဆန္ဒပြတဲ့ဒီရဲက20ကျော်ရှိတယ်
ကြရပြည်နယ်မှာအခုလိုမျိုးရဲတပ်ဖွဲ့ဝင်အတော်များများဟာအာဏာရှင်စန့်ကျင်ရေးဆန္ဒထုတ်ဖော်သူတွေနဲ့ပူးပေါင်းလာတဲ့အတွက်တချို့ရဲတွေအနေနဲ့အပြင်ထွက်ခွင့်မရတော့တဲ့အကြောင်းဆက်သွယ်ပြောကြားလာတယ်လို့လည်းကိုကောင်းထက်ကျော်ကပြောပါတယ်
။ထပ်ပူးပေါင်းခြင်းနဲ့အခုကရဲစခန်းထဲမှာသူတို့လုံးဝအပြင်ပေးမထွက်တော့ဘူးပေါ့နော်။ဒီကနေ့ရဲစခန်းထဲမှာရှိနေတဲ့ရဲတွေကိုဒေသခံရဲတွေလုံးဝအပြင်ပေးမထွက်တော့ဘူး။ဒါကြောင့်ဆိုလူလူနဲ့ဆက်တိုက်ပူးပေါင်းနေတာဖြစ်တဲ့တို့ကြောင့်ဒါကိုဟန်တားနေတဲ့ပုံစံမျိုးဖြစ်တယ်။ဟိုချုပ်ပြောတော့ဗျာဒီကနေ့ဒေသခံရဲတွေဒီကနေ့ဟိုပြည်နယ်ရဲအရာရှိတွေကနေအကျေကျုပ်ထားတဲ့သဘောမျိုးဖြစ်နေပါတ
ယ်။မြန်မာစစ်တပ်ဘက်ကတော့ပြီးခဲ့တဲ့ရက်တွေကဆန္ဒပြသူတွေနဲ့ပူးပေါင်းသွားတဲ့ရဲတပ်ဖွဲ့ဝင်တွေနဲ့ပတ်သက်လို့သတင်းထုတ်ပြန်ရမှာတော့ဒီရဲတပ်ဖွဲ့ဝင်တွေဟာမြန်မာနိုင်ငံရဲတပ်ဖွဲ့ကတရေရဲတပ်ဖွဲ့ဝင်တွေမဟုတ်ဘဲအလုတ်ကန်အခွင့်အလမ်းတွေအတွက်ဒေသခံတွေကိုစုဖွဲ့ခန့်လာတာဆိုပြီးသတင်းထုတ်ပြန်ခဲ့ပါတယ်။ကြရပြည်နယ်မှာတော့ရဲတပ်ဖွဲ့ဝင်တွေ၊ကျန်းမာရေးဝန်ထမ်းတွေ၊ခလွတ်တော်ကဝန်ထမ်းတွေ၊ပညာရေးဝန်ထမ်းတွေနဲ့တက်သည့်ပညာရှင်တွေပါဝင်လာတာကြောင့်အစိုးရရန်ရားတွေရက်ဆိုင်သွားနိုင်တဲ့အခြေအနေမျိုးရှိနေတယ်လို့လည်းဆန္ဒပြနေသူတွေကဆိုပါတယ
်။လက်ရှိမြန်မာနိုင်ငံရင်ဆိုင်နေရတဲ့အခြေအနေကိုနိုင်ငံတကာအနေနဲ့ကင်တွယ်ဆောင်ရွက်ရမှာကြေညာချက်တွေထုတ်ပြန်ထားတဲ့ပို့ပြီးတော့ဆောင်ရွက်တင်နေပြီလို့မြန်မာနိုင်ငံလူ့ခွင့်ရေးဆိုင်ရာကုလအထူးကိုယ်စားလှယ်ကတိုက်တွန်းပါတယ်။တောက်ကြာနေ့ကကျင်းပတဲ့မြမအရေးကုလသမဂ္ဂလူ့ခွင့်ရေးကောင်စီအတွင်းမှာအခုလိုတိုက်တွန်းပြောခဲ့တာဖြစ်တဲ့အကြောင်း VOA သတင်းတောက် Research Line ပေးပို့ထားတဲ့သတင်းကိုအခြေခံပြီးပြောပြပေးပါမယ်ရှင်။ကျွန်မခွာညိုပါ။မြမနိုင်ငံလူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်တွန်အန်ဒရူးစ်ကဒီအချိန်ဟာမြမပြည်သူတွေအတွက်ဘေးအန္တရာယ်ကြရောက်နေတဲ့အခြေအနေဖြစ်တယ်လို့လူခွန်ရေးကောင်စီဆွေးနွေးပွဲအတွင်းပြောသွားပါတယ်။ကမ္ဘာတဝန်းလုံးအနေနဲ့မြမပြည်သူတွေနဲ့အတူစည်းလုံးညီညွတ်စွာရပ်တည်ပေးရမယ်လို့သူကတိုက်တွန်းခဲ့ပါတယ်။ပြည်သူတွေရဲ့ဆန္ဒကိုစန့်ကျင်ပြီးအာဏာသိမ်းတဲ့လှုပ်ရှားဟာတရားလဲလို့အရှက်မဲ့တဲ့လှုပ်ရှားဖြစ်တယ်လို့သူကသုံးနှုန်းခဲ့ပြီးဒါကိုခွင့်ပြုလို့မရဘူးလို့လည်းပြောပါတယ်။ငြိမ်းငြိမ်းချမ်းသာဆန္ဒပြနေတဲ့သူတွေအပေါ်ရဲတပ်ဖွဲ့တွေနဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့တုံ့ပြန်ဆောင်ရွက်မှုတွေမှာလည်းအကြမ်းဖက်မှုတွေပိုပြီးတော့များလာနေတယ်လို့ဆိုပါတယ်။မြမလုံခြုံရေးတပ်ဖွဲ့ဝင်တွေဟာကြည်အစ်စ်သုံးပြီးဆန္ဒပြမှုကိုပစ်ခတ်ခဲ့တဲ့အထောက်အထားတွေကိုထောက်ပြပြီးဒါဟာနိုင်ငံတကာဥပဒေကိုချိုးဖောက်တာဖြစ်တယ်လို့လည်းကုလအထူးကိုယ်စားလှယ်ကစွပ်စွဲပြောဆိုပါတယ်။အာဏာရှင်ဆန်ဆန်ဖန်ဆီးထိမ့်သိမ်းမှုတွေနဲ့ချိန်ချောက်မှုတွေဟာလည်းပိုများလာနေတယ်လို့လည်းသူကပြောပါတယ်။စစ်ကောင်စီအနေနဲ့အာဏာသိမ်းပြီးချိန်ကစလို့နိုင်ငံခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်နဲ့သမရဦးဝင်းမြင့်တို့ပါဝင်အစိုးရဝင်တဲ့အရာရှိတွေအရက်ဖက်လူလူအဖွဲ့အစည်းဝင်တွေအယောက်220လောက်ဖမ်းဆီးထားတဲ့အကြောင်းကိုလည်းသူကပြောပါတယ
် We need more than a statement on a piece of paper. We need real action from the United Nations. I urge this body, the United Nations and all member states,
ဆောင်ရွက်ဖို့ကကြီးညာချက်ထက်ပိုတဲ့လက်တွေ့အလုပ်ကိုကျွန်တော်တို့ပိုပြီးလုပ်ဖို့လိုပါတယ်။ကုလသမဂ္ဂအနေနဲ့ဒီထက်ပိုပြီးအရေးယူဆောင်ရွက်ဖို့လိုပါတယ်။ဒီစည်းဝေးကနေကျွန်တော်တိုက်တွန်းပါတယ်။ကုလသမဂ္ဂနဲ့ဖွဲ့ဝင်နိုင်ငံအားလုံးအ ਨੇ စုံတော့ဖမ်းဆီးခံရသူအားလုံးကိုချင်းချင်းမရှိပြန်လွှတ်ပေးဖို့အခြေခံလူ့ခွင့်ရေးအတွက်တောင်းဆိုနေကြတဲ့မြန်မာပြည်သူတွေပေါ်နှင်းပန်းနှိမ့်ဆက်နေတာနဲ့တရားဆွဆုနေတာတွေကိုရပ်တန့်ဖို့စတဲ့အဓိကအချက်၄ချက်ကိုတောင်းဆိုပေးကြရပါမယ်။
အာဏာသိမ်းစစ်ကောင်စီအနေနဲ့ရွေးကောက်ခံအစိုးရကိုချက်ချင်းအာဏာပြန်လွှဲပေးဖို့ကိုလည်းသူကတောင်းဆိုပါတယ်။တာဝန်ရှိသူတွေပြည်တယ်ကလွတ်ငြိမ်းခွင့်ရနေတာကိုအဆုံးသတ်ရမယ်။စစ်ကောင်ဆောင်တွေဟာသူတို့လုံသမျှအတွက်တာဝန်ယူရမယ်လို့လည်းပြောပါတယ်။လူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂဒုတိယမဟာမင်းကြီးနာရာအယ်နာရှစ်ကလည်းတာဝန်ရှိသူတွေအပြစ်ကင်းလွတ်ခွင့်ရနေတာကိုထပ်ပြီးတော့ထောက်ပြသွားပါတယ
်။ Long standing lack of civilian control over the military.Its disproportionate influence in the country's political and economic structures and ongoing failure to genuinely
စစ်တပ်ပေါ်မှာအရက်ဖက်အုပ်ချုပ်ရေးကထိချုပ်နိုင်မှုအားနည်းခဲ့တဲ့နှစ်တွေအရန်ကြာလာတော့တိုင်းပြည်ရဲ့နိုင်ငံရေးနဲ့စီးပွားရေးအခြေခံအဆောက်အအုံတွေမှာ စစ်တပ်ရဲ့လွှမ်းမိုးမှုကအရမ်းများလာပါတယ်။ဒါအပြင်ဆယ်စုနှစ်တွင်နဲ့ချီပြီးလုံခြုံရေးတပ်ဖွဲ့ဝင်တွေကျူးလွန်ခဲ့တဲ့ရာဇဝတ်မှုတွေကိုလည်းအရေးယူအပြစ်ပေးတာတွေမရှိပါဘူး။ဒါရီဟာမြန်မာနိုင်ငံရဲ့ဒီမိုကရေစီစနစ်နဲ့ဒီမိုကရေစီတိုးတက်ဖြစ်ထွန်းရေးတွေမှာလာပြီးတော့အဟန့်တာဖြစ်နေစေပါတယ်လို့သူကပြောသွားတာပါ။ကုလသမဂ္ဂဆိုင်ရာမြန်မာသံမတ်ဦးမြင့်သူကတော့ဒီလိုညှင်းခုံပြောဆိုမှုတွေကိုအခိုင်အမာခုခံကာကွယ်သွားပါတယ်။သူ့ရဲ့အဆိုအရဟာရွက်ောက်ပွဲမဲမတမာမှုတွေကိုအရေးယူဆောင်ရွက်ခဲ့တာသာဖြစ်ကြောင်းနိုင်ငံတော်အခြေခံဥပဒေနဲ့အညီဆောင်ရွက်ခဲ့တာဖြစ်တဲ့အကြောင်းကုလလူခွင့်ရေးကောင်စီကိုပြောပါတယ်။မြန်မာနိုင်ငံရဲ့အခြေအနေဟာအရန်ကိုရှုပ်ထွေးနေပြီးဒီမိုကရေစီအသွင်ကူးပြောင်းရေးဟာလည်းအခြေမခံသေးတဲ့အကြောင်းသံမတ်ကြီးကပြောပါတယ်။ဒါ့အပြင်မြန်မာနိုင်ငံရဲ့အခြေအနေကိုအခုထက်ပိုပြီးတော့နားလည်သဘောပေါက်လာကြဖို့နဲ့နိုင်ငံတကာအတိုင်းအဝန်းစီကနေအပြုသဘောဆောင်တဲ့ဆက်ဆံရေးမျိုးကိုမျှော်လင့်ကြောင်းတို့ကိုလည်းသံမတ်ကြီးကဦးမြင့်သူကပြောသွားခဲ့ပါတယ်ရှင်။ကျွန်မခွန်ယူပါ
ပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးချင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျွန်မတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်စာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammy's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျွန်မတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုးစွနေပါတယ်ရှင
င်းပတ်တွင်မှာမြန်မာနိုင်ငံမှာဖြစ်ပွားခဲ့တဲ့စစ်တပ်ကအာဏာသိမ်းမှုဖြစ်စဉ်ရဲ့နောက်ဆက်တွဲဒပတ်တွင်ဖြစ်ပျက်တွေကိုစူးစီးတင်ဆက်ပေးမှာပါကျွန်မအီတန်စမမြန်မာနိုင်ငံမှာစစ်အာဏာသိမ်းမှုကိုဆန့်ကျင်တဲ့အနေနဲ့ဒီသတင်းပတ်တစ်ပတ်လုံးမှာရန်ကုန်မန္တလေးနေပြီးတော့အပါအဝင်နိုင်ငံတော်ကမြို့တွေမှာလမ်းမော်ထွက်ပြီးတော့ဆန္ဒပြခဲ့ကြပါလိမ့်သတင်းတစ်ပတ်အစကနေရှိရင်သတင်းပတ်ကုန်လောက်မှာမြို့တွေမှာဆန္ဒပြသူတွေကိုဖမ်းဆီးမှုတွေတိတိတတ်တာပိုတိုးလာတာကိုတွေ့ရပါတယ်ရန်ကုန်မြို့မှာတော့ဒီသတင်းပတ်တစ်ပတ်လုံးမှာစစ်တပ်အင်အားနဲ့လူစုခွဲရတာတွေမတွေ့ရပါမိလေရဲတပ်ဖွဲ့နဲ့စစ်နာပြသူတွေကြားထိတ်တိုက်တွေးမှုတွေရှိခဲ့ပြီးတော့အထူးသဖြင့်နေပြည်တော်နဲ့တခြားမြို့တွေမှာမိယူပုံသုံးပြီးတော့လူစုခွဲတာမိသက်ပိုက်နဲ့လူအုပ်ကြားထဲထိုးပြီးတော့လူစုခွဲရတာရဘာကြည်သာမကတကယ့်ကြည်စံနဲ့ပါစစ်နာပြတဲ့သူတွေဘက်ကိုပစ်တာတွေရှိခဲ့ပါတယ်ဒီလိုအင်အားသုံးပြီးနေနေတာတွေကြောင့်လူတော်များများထဏ်ရာရပြီးတော့အသက်19နှစ်အရွယ်မင်းများသွတ်သွဲခိုင်ကတော့အုံနောက်ကိုတနက်ကြီးမှန်ပြီးတော့စေရင်ပေါ်မှာအသက်ရှူစက်နဲ့ထားခဲ့ရပါတယ်။ရဲစီနောက်မှာနေရင်းနဲ့တနက်ကြီးမှန်ခဲ့ရတဲ့ဖြစ်ရဲ့အကြောင်းကိုမင်းများသွတ်သွဲခိုင်ရဲ့အမကပြောပြပါတယ်
။အဖြစ်အခက်ကနေထုံဖုံးနဲ့ကြတော့မိုးပေါ်ထောက်ပြနေလို့ပဲထင်တာ။ကြားတဲ့အချိန်မှာလာတော့အောင်ဆိုပြီးပြန်လှည့်တဲ့အလှည့်မှာချက်ချင်းအပြစ်ခံလိုက်ရတယ်။ကိုကိုလည်းပြစ်တာလို့မထင်ပါဘူး။ညီမလေးဒေါသထွက်ပြီးတော့လဲသွားတယ်လို့ပဲထင်တာပါ။လူတွေဆွဲကူဆွဲခေါ်ဆိုတော့မှဒီဆိုင်ငယ်အုတ်ထုပ်ကိုချွတ်ချွတ်ချွတ်မုန်းနေမဲ့သူသတိလက်နေရနေမှာဆိုပြီးဆိုင်ငယ်အုတ်ထုပ်ချွတ်လိုက်တော့မှခေါင်းတော့မှသွေးပြန်လာတော့မှမှန်မသိတာပါအဲကြတော့မှလူတွေကအကုန်အုံစုပြီးဟိုကလေးကိုခေါ်သွားတော့မှဘယ်ကနေဘယ်လိုလုပ်ဒီရောက်လာမှတော့မသိတော့ပါဘူးတပိတ်တပိတ်ပေါ့ပေါ့တပိတ်တပိတ်ပေါ့
ီလိုရဲကဆန္ဒပြတဲ့လူဘက်ကိုချိန်ပြီးတော့တကယ်ကြည်စံတနတ်တွင်နဲ့ပြစ်ခဲ့တာတွေဖြစ်ခဲ့ပေမဲ့လူထုကတော့ဒေသအသီးသီးကဆန္ဒပြမှုတွေမှာအရှင်ရော့သွားတာမရှိပါဘူးပြီးခဲ့တဲ့သတင်းပတ်ထဲမှာပြည်သူကိုဒုတိယအကြိမ်ပြောတဲ့မင်းကမှဆန္ဒပြနေကြတဲ့ပြည်သူတွေနဲ့ဝန်ထမ်းတွေအပေါ်မှာတိုက်တွန်းချက်တွေကိုအာဏာသိမ်းစစ်ကောင်စီဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကအခုလိုပြောသွားပါတယ
်ဒီအချိန်ကာလမှာနိုင်ငံဝန်ထမ်းအချို့ဟာမတမာသူအချို့ရဲ့ပြည်သူတို့ဆောင်မှုတွေကြောင့်မိမိတို့ရဲ့လုပ်ငန်းခွင်များကိုပြက်ကွက်နေကြပါတယ်။နိုင်ငံတော်နဲ့ပြည်သူလူထုအပေါ်မှာစေတနာထားတံပိုးထားပြီးလုပ်ငန်းခွင်မှာအခက်အခဲများကြားကတောင်းဝန်ထမ်းဆောင်နေကြတဲ့သူတွေကိုလည်းမတမာသူတွေကအမျိုးမျိုးအသုံးပြုပြီးအနှောက်အယှက်တားဆီးနေကြတာကိုလည်းတွေ့ရပါတယ်။ကျွန်တော်မနေ့ကကြေညာချက်ထုတ်ပြီးဓာစီတာတွေတက်တွန်းထားတာတွေလည်းဆောင်ရွက်ခဲ့ပါတယ်။ထိထိရောက်လည်းဖြစ်စီဖို့ဆက်တဲ့ဆိုင်မှာသွားပါမယ်လုပ်ငန်းခွင်နဲ့ကင်းကွာနေကြတဲ့နိုင်ငံဝန်ထမ်းများအနေနဲ့လည်းမိမိတို့ရဲ့ခံစားချက်စိတ်များကိုဦးစားမပေးပဲနိုင်ငံအကျိုးပြည်သူအကျိုးကိုဦးစားပေးပြီးမိမိတို့ရဲ့လုပ်ငန်းခွင်များကိုအမြန်ဆုံးဝင်ရောက်သွားကြဖို့လည်းမြစ်တမ်းရပ်ခံထိုးပါတယ
်လမ်းပေါ်ထွက်ဆန္ဒပြတာအပြင်ဝန်ထမ်းတွေရုံးမသွားဘဲနဲ့အာဏာပိဆိုင်တဲ့လုပ်ရည်နဲ့စစ်ဆိုးရွားကိုစန့်ကျင်တဲ့ CDM လှုပ်ရှားမှုကလည်းပိုပြီးတော့အားကောင်းလာပါတယ်ကိုဗစ်ကရောဂါကြားကပဲကျန်းမာရေးဝန်ထမ်းတွေအလုံးမသွားကြတဲ့အတွက်ယောဂါဘိုးရှိမရှိစစ်ဆေးတဲ့ဓာတ်ခွဲကန်တွေမှာနှောင့်နှေးမှုတွေရှိခဲ့ပါတယ်။ရုံးတက်စင်တုံးကဖဲချိုးနေဝစ်ဆင်ပြီးတော့ဆန္ဒပြခဲ့တဲ့အစိုးရဝန်ထမ်းတွေကလည်းအခုချိန်မှာရုံးမတက်ကြတော့ပဲအာဏာဖိစံခဲ့ကြပါတယ်။ကြေးမုံနဲ့မြန်မာလင်းသတင်းစာကဝန်ထမ်းတွေကပါဒီ CDM လှုပ်ရှားမှုမှာပါဝင်လာတာပါ။ပြည်ခဲ့တဲ့သတင်းပတ်အစမှာတိုင်းနိုင်ငံလုံးအတိုင်းအတာနဲ့အင်တာနက်ကိုတရက်ဖြတ်တောက်ခဲ့တာကြောင့်ပြည်သူတွေကြားမှာစိုးရိမ်မှုတွေတိုးပွားခဲ့ပါတယ်။ဒီလိုအင်တာနက်ပြတ်တောက်ပြီးတဲ့နောက်ပိုင်းမှာအင်တာနက်ပြန်ရတယ်ဆိုပေမဲ့လည်း line မကောင်းတာတွေကိုဝင်ချင်တဲ့အင်တာနက်ဆာမျက်နှာတွေကိုသွားကြည့်ဖို့ virtual personal network လို့ခေါ်တဲ့ VPN ကိုရက်တွေကိုသုံးနေရတယ်ဆိုပြီးတော့ပြည်တွင်းကပြည်သူတချို့ကပြောပါတယ်။တိုင်းနိုင်ငံလုံးအင်တာနက်မပြတ်ခင်တုန်းကအရင်ဆုံး Facebook, Instagram နဲ့ Twitter လူမှုကွန်ရက်တွေကိုအစိုးရကပိတ်ခဲ့ရလဲဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းပတ်ထဲမှာပဲမြန်မာအာဏာသိမ်းစစ်ကောင်စီကစိုက်ဘာလုံခြုံရေးဥပဒေတရက်ကိုထုတ်ပြန်နိုင်မှုပြင်ဆင်နေပါတယ်။ Cyber Security Law ဆိုပြီးတော့ Internet Online ဆက်သွယ်မှုအပေါ်မှာထိန်းချုပ်မဲ့ဥပဒေမူကြမ်းကိုကွန်ပျူတာပညာကျွမ်းကျင်သူတွေဆက်သွယ်ရေးဆိုင်ရာလုပ်ငန်းလုပ်နေတဲ့လုပ်ငန်းရှင်တွေကိုဖြန့်ဝေထားပြီးတော့ဖေဖော်ဝါရီ15ရက်နေ့မတိုင်ခင်မှာဥပဒေမူကြမ်းတွေကပြင်ဆင်တင်တာတွေပြင်ဖို့ညွှန်ကြားထားတာပါ။အဲ့ဒီဥပဒေဟာတရင်ချက်လက်ဖြတ်ဝင်မှုတွေကိုထိန်းချုပ်ပြီးတော့ကန့်သက်ချက်ချိုးဖောက်သူတွေကိုအရေးယူမဲ့ဥပဒေဖြစ်တယ်လို့ပြည်တွင်းကဒီပညာကျွမ်းကျင်သူတွေကထောက်ပြနေပါတယ်။အင်တာနက်ဆက်သွယ်ရေးကိုထိန်းချုပ်နိုင်ဖို့လိုအပ်တဲ့ဒီပညာဆိုင်ရာအထောက်အကူတွေကိုတရုတ်နိုင်ငံကနေမှာယူတင်သွင်းခဲ့ပြီးတော့အင်တာနက်ဆက်သွယ်ရေးနဲ့ဝန်ဆောင်မှုလုပ်ငန်းကုမ္ပဏီတွေစီကိုပေးပို့ပြီးတော့တန့်စင်ခိုင်းနေတယ်ဆိုပြီးတော့ရန်ကုန်မြို့ကစိုက်ဘာလုံခြုံရေးကျွမ်းကျင်သူပညာရှင်တယောက်ကဖေဝေမြန်မာပိုင်းကိုပြောပါတယ်။စစ်ဆိုရကအင်တာနက်အသုံးပြုမှုကိုအကြီးအကျယ်ကန့်သက်မဲ့အင်တာနက် firewall အတွက်တရုတ်ဆိုရကမြန်မာနိုင်ငံကိုစက်ကရီယာတွေနဲ့ကျွမ်းကျင်သူတွေကိုပို့ပေးနေတယ်ဆိုတဲ့သတင်းကမှန်မှန်ဘူးလို့တရုတ်နိုင်ငံကြားရေးဌာနပြောခွင့်ရ Wang Wang Bing ကသတင်းစာရှင်းလင်းပွဲတစ်ခုမှာညင်းဆန်ထားပါတယ်။
官说法不是事实。作为缅甸的友好邻邦我们希望
မြန်မာနိုင်ငံနဲ့ဆက်နွယ်ပြီးတော့တရုတ်နဲ့ပတ်သက်တဲ့သတင်းမှားတွေကောလာဟလတွေအရင်ကတည်းကထွက်ခဲ့ပူပါတယ်ဒီလိုမှမှကနဲ့ပြောဆိုမှုတွေကိုလွယ်လွယ်မယုံပါနဲ့ဆိုပြီးတော့သူကပြောသွားတာပါမြန်မာနိုင်ငံမှာစိုက်ဘာလုံခြုံရေးဥပဒေထုတ်တော့မယ်ဆိုတဲ့သတင်းတွေနဲ့အတူတရုတ်ကကွန်ပျူတာစစ်တပ်တွေရန်ကုန်လေစစ်ကိုရောက်လာတဲ့ပုံတွေထွက်ပေါ်လာခဲ့ပါတယ်အဲအရာဟာအင်တာနက်ဆက်သွယ်မှုပိတ်ပင်ကန့်သက်ရေးမှာအသုံးပြုမဲ့ပစ္စည်းတွေဆိုပြီးတော့သတင်းတွေထွက်ခဲ့ပြီးတဲ့နောက်မှာတရုတ်ဘက်ကခုလိုညှင်းဆန်တာလည်းဖြစ်ပါတယ်အခုလိုမြန်မာစိုက်ဘာလုံခြုံရေးဥပဒေထွက်လာရင်အွန်လိုင်းကနေတက်ကြွလှုပ်ရှားမှုတွေအားလျော့သွားမလားဆိုပြီးတော့ကျွမ်းကျင်သူတွေကသုံးသပ်နေကြပါတယ်ရှင
် VOA American Fan ရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ Radio အစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုစလောင်တို့အပြင် VOA Facebook အစာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင်
ြန်မာနိုင်ငံမှာဒီမိုကရေစီနှိမ့်ချရွေးကောက်ခံအစိုးရကိုဖယ်ရှားပြီးစစ်တပ်ကအာဏာရယူထားတဲ့အပေါ်နိုင်ငံတကာအသိုင်းအဝိုင်းကဖိအားပေးမှုတွေဆက်တိုက်ထွက်ပေါ်လာနေပါတယ်။ကုလသမဂ္ဂ၊ဥရောပသမဂ္ဂလိုနိုင်ငံတကာအဖွဲ့အစည်းကြီးတွေကရောအမေရိကန်လိုအင်အားကြီးနိုင်ငံတွေလည်းပါဝင်လာသလိုပို့ရဟန်မင်းကြီးလိုကမ္ဘာကလေးစားရတဲ့သူတွေလည်းပါဝင်ပါတယ်။ဆန္ဒပြသူတွေကိုအင်အားသုံးနှိမ်နှင်းမှုတွေကြားကပဲပြည်တွင်းဆန္ဒပြပွဲတွေပိုးပြီးတော့အရှိန်ကောင်းလာသလိုတခြားကမ္ဘာအမျိုးကြီးတချို့မှလည်းအာဏာသိမ်းမှုအပေါ်ကန့်ကွက်တဲ့ဆန္ဒပြပွဲတွေပေါ်ပေါက်လာနေပါတယ်။ကျမနန်းလောင်ဆက်ပြီးတော့ကောင်းတော့တင်ပြတော့ပါမယ်။မြန်မာစစ်အာဏာသိမ်းကောင်းဆောင်တွေအကြီးအကျယ်ထိနာစေမဲ့ဒဏ်ခပိတ်ဆို့မှုတွေကိုအမေရိကန်ပြည်ထောင်စုကချမှတ်လိုက်ပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်ကစစ်ကောင်ဆောင်တွေနဲ့သူတို့ရဲ့စီးပွားရေးလုပ်ငန်းတွေအနီးကမိသားစုဝင်တွေကိုချက်ချင်းတန်ကပ်ဖို့ဖေဖော်ဝါရီလ10ရက်နေ့ကလက်မှတ်ရေးထိုးလိုက်တာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှရှိတဲ့ဒေါ်လာတန်းတထောင်တန်ဖိုးရှိတဲ့မြန်မာအစိုးရရဲ့ငွေအရင်းမြစ်တွေကိုမြန်မာစစ်တပ်ကမတော်မတရားယူလို့မရအောင်ပိတ်ပင်သွားမယ်လို့လည်းသမ္မတဘိုင်ဒန်ကကြေညာခဲ့တာပါ။
As you know, the assault on Burma's transition to democracy remains an issue of deep bipartisan concern.
စစ်အာဏာသိမ်းကောင်းဆောင်တွေသူတို့ရဲ့စီးပွားရေးလုပ်ငန်းတွေနဲ့အနီးကမိသားစုဝင်တွေကိုချက်ချင်းတန်ခါမှဖြစ်တယ်လို့ဘသူတွေကိုပြစ်မှတ်ထားတယ်ဆိုတာစစ်စစ်ရွေးချယ်မဲ့အကြောင်းပြောဆိုခဲ့တာပါ။ပြပပုတ်ကုံတွေကိုတင်းတင်းကြပ်ကြပ်ထိန်းချုပ်သွားမှဖြစ်ပေမဲ့ဂျမားရေးဆောင်ရှောက်မှုလူမှုအခြေပြုအဖွဲ့အစည်းတွေနဲ့မြန်မာပြည်သူတွေကိုတိုက်ရိုက်အကျိုးရှိစေမဲ့လုပ်ငန်းတွေကိုတော့အမေရိကန်ကဆက်ပြီးတော့ဆောင်ရွက်မှာဖြစ်ပါတယ်။မြန်မာနိုင်ငံမှာဖေဖော်ဝါရီလ10ရက်နေ့ကစစ်တပ်ကအာဏာသိမ်းခဲ့တဲ့အပေါ်သမ္မတဘိုင်ဒန်ကဖေဖော်ဝါရီလ10ရက်နေ့မှာတရားမိန့်ခွန်းတစ်ရပ်ပြောကြားရင်းအရေးယူတန်းခတ်မဲ့အစည်းအဝေးကိုကျင်းပခဲ့တာပါ။စစ်အုပ်ချုပ်ရေးကိုလက်မခံဆန့်ကျင်ဆန္ဒပြနေကြတဲ့မြန်မာပြည်သူတွေအပေါ်အကြမ်းဖက်အနေနဲ့နာမလုပ်ဖို့ဖန်စီထားသူအလုံးပြန်လုပ်ဖို့လဲသမ္မတဘိုင်ဒန်ကတိုက်တွန်းတောင်းဆိုသွားသလိုမြန်မာဒီမိုကရေစီရေးအတွက်နိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်ပြီးဖိအားတွေတိုးပေးသွားမယ်လို့လည်းထည့်သွင်းပြောဆိုသွားတာပါ။အမေရိကန်သမ္မတဟောင်းဒိုနယ်ထရမ့်လက်ထက်မှာအမေရိကန်သားဗဒါနာဆိုတဲ့မူနဲ့နိုင်ငံတကာအရေးကိုသိပ်ပြီးတော့အားမစိုက်ခဲ့ပေမဲ့လို့သမ္မတဘိုင်ဒန်ကတော့ကမ္ဘာတစ်ဝှမ်းဒီမိုကရေစီရေလှရှားမှုတွေကိုအခအကွက်ပေးသွားမယ်လို့ပြောဆိုထားတဲ့အပြင်ဒေသရင်းတရုတ်ရဲ့ဩဇာလွှမ်းမိုးမှုကိုချိန်ခွင်ရှာညှိသွားမယ်လို့ကတိပြုထားတာပါ။မြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့အခြေအနေဟာအမေရိကန်ပြည်ထောင်စုရဲ့အမျိုးသားလုံခြုံရေးနဲ့နိုင်ငံခြားရေးမူဝါဒအပေါ်ထူးထူးခြားခြားချင်းချောင်းနေတဲ့အတွက်အခုလိုသမ္မတအမိန့်ကိုထုတ်ပြန်တာဖြစ်တယ်လို့မြမအရေးနဲ့ပတ်သက်လို့လွှတ်တော်ကိုပေးပို့တဲ့သမ္မတဘိုင်ဒန်ရဲ့အသိပေးစာမှာဖော်ပြထားပါတယ
်။ Of the people of Burma, we stand with the people of Burma who are now peacefully taking to the streets.
ဆန္ဒပြသူတွေပေါ်ကြံပန့်နှိမ်နင်းတာကိုအမေရိကန်ကအပြင်းအထန်ရှုတ်ချပါတယ်။မြမပြည်မှာလူတိုင်းလူလောက်စွာထုတ်ဖော်ခွင့်၊ဖွဲ့စည်းခွင့်၊ငြိမ်းချမ်းစွာစုဝေးဆန္ဒပြခွင့်ရှိပါတယ်။မြမစစ်တပ်ကအာဏာလက်လွတ်ဖို့ဒီမိုကရေစီနှိမ့်ချရွေးကောက်ခံအစိုးရကိုအာဏာပြန်အပ်နှင်းဖို့ဖန်ဆီးထားသူတွေပြန်လွှတ်ပေးဖို့ပိတ်ထားတဲ့တယ်လီဖုန်းနဲ့ဆက်သွယ်ဆောင်ရွက်မှုလမ်းကြောင်းအားလုံးပြန်ဖွင့်ပေးဖို့နဲ့အကြမ်းဖက်တာမလုပ်ဖို့အမေရိကန်ပြည်ထောင်စုကထပ်ပြီးတော့တိုက်တွန်းပါတယ်။မြန်မာအရေးဟာအမေရိကန်ပြည်ထောင်စုရဲ့ဦးစားပေးကိစ္စတစ်အဖြစ်ဆက်ပြီးသတ်မှတ်ဆောင်ရွက်သွားမှာပါ
။ဒီမှာစစ်အာဏာသိမ်းမှုမှာအမေရိကန်တာဝန်ရှိသူတွေအထင်အားစေမဲ့ဒဏ်ခပိတ်ဆို့မှုမျိုးတွေအကြီးအကျယ်ရင်ဆိုင်ရလိမ့်မယ်လို့အမေရိကန်နိုင်ငံခြားရေးဌာနပြောခွင့်ရသူ Ned Price ကလည်းထပ်လောင်းပြောဆိုခဲ့တာပါ။မြန်မာနိုင်ငံထဲမှာအမေရိကန်နဲ့စီးပွားရေးကြီးညင်းမြှုပ်နှံမှုတွေတိတ်မရှိတဲ့အတွက်ဒဏ်ခပိတ်ဆို့မှုကတိတ်ပြီးတော့ထိရောက်မှာမဟုတ်ပေမဲ့လို့အခြားမဟာမိတ်နိုင်ငံတွေနဲ့ပူးပေါင်းလုပ်ကွက်ရင်တော့ထိရောက်မှုရှိလိမ့်မယ်ဆိုပြီးတော့ကြွန့်ကျင်သူတွေကသုံးသပ်ပြောဆိုတာတွေလည်းရှိပါတယ
် Yes we are currently reviewing all our options and we have three tools to use
ရေယူတန်ခတ်တဲ့နေရာမှာလုတ်ကင်လို့ရမယ်နီလန်ပေါင်းစုံကိုကျွန်တော်တို့ဆွေးနွေးနေပါပြီဒီနေရာမှာနီလန်3မျိုးရှိပါတယ်လူတို့ချင်းစီလိုက်ပြစ်မှတ်ထားရေးယူမှုတွေထပ်လုပ်မလားစစ်တပ်ပိုင်းစီးပွားရေးလုပ်ငန်းတွေပေါ်ပြစ်ဒဏ်ချမလားဆိုတာနဲ့ဖွံ့ဖြိုးရေးကူညီတွေပြန်သုံးသပ်ဖို့လိုမလားဆိုပြီးစဉ်းစားကြရမှာဖြစ်ပါတယ
်အတင်းအကျပ်အာဏာရယူထားတဲ့မြန်မာစစ်တပ်ကိုပြစ်မှတ်ထားအရေးယူမှုတွေထပ်လုပ်ဖို့စဉ်းစားနေပြီလို့ဖေဖော်ဝါရီလ9ရက်နေ့ကပဲပြောဆိုထားတာပါစစ်အုပ်ချုပ်ရေးကိုအတိအမှန်မပြုဘူးလို့လည်း EU နိုင်ငံခြားရေးမူဝါဒဆိုင်ရာအကြီးအကဲဂျိုးဆက်ဘော်ရဲလ်ကဥရောပပါလီမန်မှာပြောဆိုခဲ့တာပါချီခိုင်ပြည်နယ်မြောက်ပိုင်းကရိုဟင်ဂျာမွတ်စလင်တွေအပေါ်အကြမ်းဖက်နှိမ်နင်းခဲ့တဲ့လို့ရကြောင်းဆိုပြီးမြန်မာစစ်တပ်ကို EU ကအရင်ကတည်းကပိတ်ဆို့တန်းကပ်ထားတာပါအဲ့ဒီအထက်မှာလက်နက်ရောင်းချခွင့်ပိတ်ပင်ထားတာတွေပိုင်ဆိုင်မှုထိန်းချုပ်ထားတာတွေနဲ့စစ်ဖက်တာဝန်ရှိသူ14ဦးကိုပြည်ဝင်ခွင့်ကန့်သတ်ထားတာတွေပါဝင်ပါတယ် EU ကထပ်ပြီးတော့ချမှတ်မဲ့တန်းခတ်မှုတွေကအပြစ်မဲ့ပြည်သူတွေအပေါ်မတက်ရောက်စေရဘူးလို့လည်း Mr. Pedro ကကတိပြုပြောဆိုခဲ့ပါတယ်မြန်မာတာဝန်ရှိသူတွေကတော့ရွှင်ကြားဆိုတဲ့အသုံးကိုလက်မခံသလိုနိုင်ငံတကာကပြောဆိုနေသလောက်လူ့အခွင့်အရေးချိုးဖောက်တာမရှိဘူးလို့လည်းညင်ဆိုထားပါတယ် ကုလသမဂ္ဂလုံခြုံရေးကောင်စီကလည်းဒေါအောင်ဆန်းစုကြည်နဲ့သမရဦးဝင်းမြင့်ကိုပြန်လို့ပေးဖို့တညီတညွတ်တဲ့တောင်းဆိုထားတာပါ။ကုလသမဂ္ဂလူအခွင့်ရေးကောင်စီမှလည်းဗြိတိန်နဲ့ဥရောပသမဂ္ဂ EU ရဲ့တောင်းဆိုချက်အရမြန်မာနိုင်ငံရဲ့လူအခွင့်ရေးဆိုင်ရာအချက်အတဲတွေနဲ့ပတ်သက်ပြီးတောက်ကြားနေမှာအထူးအစည်းအဝေးတရက်ကျင်းပခဲ့ပါတယ်။ကုလသမဂ္ဂအသွေးမှုချုပ်ကလည်းမြန်မာလုံခြုံရေးတပ်ဖွဲ့ရဲ့ဆန္ဒပြသူတွေပေါ်အင်အားသုံးနေနေမှုကိုအထူးဆိုရနေတာပါ။ညညစွာဆန္ဒပြသူတွေအပေါ်လုံခြုံရေးတပ်ဖွဲ့ကအင်အားသုံးနေတဲ့အပေါ်မြန်မာနိုင်ငံထဲမှာရှိနေကြတဲ့ကုလသမဂ္ဂဝန်ထမ်းတွေအထူးဆိုရနေပြီးအသွေးမှုချုပ်ရဲ့ထုတ်ပြန်ချက်လိုပဲလွတ်လပ်စွာထုတ်ပေါ်ခွင့်ငင်းချမ်းစွာစွေဆန္ဒပြခွင့်ဆိုရဲအခြေခံလှုပ်လှမှုနယ်လူအခွင့်အရေးကိုမြန်မာလုံခြုံရေးတပ်ဖွဲ့ဖက်ကလေးစားလိုက်နာဖို့မြန်မာနိုင်ငံဆိုင်ရာဌာနကိုယ်စားလှယ်ကလည်းတိုက်တွန်းခဲ့တာကိုကုလသမဂ္ဂအတွင်းမှုချုပ်ရဲ့ပြောခွင့်ရသူကအင်္ဂါနေ့သတင်းစာရှင်းလင်းပွဲမှာထားလောင်းပြောဆိုခဲ့တာပါ။
There's strong concern at today's reported use of force by security forces against demonstrators.The resident and humanitarian
ငွေတပ်ဖွဲ့တွေကဆန္ဒပြသူတွေကိုဂျပန်နေနေတဲ့ပေါ်မြန်မာနိုင်ငံကကျွန်တော်တို့ရဲ့လုပ်ပေါ်ကံပဲတွေလဲစိုးရိမ်နေပါတယ်။ကုလသမဂ္ဂအတွင်းမှုချုပ်ရဲ့တတလောထုတ်ပြန်ထားတဲ့ကြေညာချက်အတိုင်းလွတ်လပ်စွာထုတ်ပေါ်ခွင့်ညဉ့်ညံ့စွာစုဝေးဆန္ဒပြခွင့်ဆိုတဲ့ခြေခံလွတ်လပ်မှုနဲ့လူခွင့်ရေးကိုမြန်မာလူမျိုးတပ်ဖွဲ့တွေဘက်ကလေးစားလိုက်နာဖို့မြန်မာနိုင်ငံဆိုင်ရာဌာနကိုယ်စားလှယ်တိုက်တွန်းထားပါတယ်။
မြန်မာနိုင်ငံမှာဆက်ပြီးပေါ်ပေါက်နေတဲ့ဒီအချက်အသေးတွေကြောင့်ကလေးငယ်တွေအပေါ်ထိခိုက်မှအထူးဆိုရင်လည်းအကြောင်းလဲကုလသမဂ္ဂကလေးငယ်များရမုံငွေအဖွဲ့ UNICEF ကလည်းပြောဆိုထားပါတယ်။ဆန္ဒပြပွဲတွေအတွင်းလုံခြုံရေးတပ်ဖွဲ့ဝင်တွေအပါအဝင်အားလုံးအနေနဲ့အတတ်နိုင်ဆုံးထိမ့်ထိမ့်သိမ့်သိမ့်လှုပ်ဆောင်ဖို့ကလေးငယ်တွေကိုအကာအကွယ်ပေးဖို့နဲ့ဆန္ဒထုတ်ဖော်နေကြတဲ့လူငယ်တွေရဲ့ဘေးကင်းလုံခြုံမှုကိုအာမခံမှုအပြင်ကွယ်လွယ်ချက်တွေကိုညှိနှိုင်းတဲ့နိလနဲ့အဖြေရှာဖို့လဲ UNICEF အဖွဲ့ကြီးကတောင်းဆိုတဲ့အကြောင်းStephen Dujarric ကထားလောင်းပြောဆိုသွားပါတယ်။တရုတ်နိုင်ငံရဲ့အင်းနီချင်းဖြစ်တဲ့မြန်မာနိုင်ငံဟာအိန္ဒိယသမုဒ္ဒရာကိုလှည့်လန်းမိဖို့အတွက်ရောတရုတ်ရဲ့ခေတ်သစ်ပိုလမ်းမအစီမံကိန်းအတွက်ပါပဒဝီဝင်နိုင်ငံရေးအရာအရေးပါလာပါတယ်။မြန်မာနိုင်ငံကလည်းလက်နက်ရရှိရေးကုန်သွယ်ရေးနဲ့ကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်တရုတ်နိုင်ငံရဲ့အကအကွယ်ရလေ့ရှိတာကြောင့်တရုတ်ကိုအားကိုးနေရတယ်ဆိုပြီးတုံ့တမှုတွေလည်းရှိနေတာပါ။မြန်မာစစ်တပ်အာဏာသိမ်းမှုကိုတရုတ်တို့ကပြစ်တင်ရှုံချတာမျိုးမဟုတ်ခဲ့တာကြောင့်ဝေဖန်တန်တွေညံနေကြတာပါ။တရုတ်ကတော့မြန်မာနိုင်ငံတည်ငြိမ်အေဂျင်စီကိုလာလှူလာပါတယ်လို့ပြောဆိုထားပါတယ်။တခါမြန်မာနိုင်ငံရဲ့အဖွဲ့ဝင်ဖြစ်တဲ့အာဆီယံအဖွဲ့ကလည်းမြန်မာစစ်အာဏာသိမ်းမှုအပေါ်ဆိုရင်ကြောင်းဒီကိစ္စအတွက်အာဆီယံနိုင်ငံခြားရေးဝန်ကြီးအဆင့်အထူးအစည်းအဝေးတရားခေါ်ယူကျင်းပဖို့အင်ဒိုနီးရှားနဲ့မလေးရှားကောင်ဆောင်တွေကတောင်းဆိုထားပါတယ်။မြန်မာလူအခွင့်အရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်တွမ်အန်ဒရူးစ်ကလည်းငြိမ်းချမ်းစွာဆန္ဒပြသူတွေကိုအင်အားသုံးနေနေတဲ့လူရကိုလူသားအသူအပေါ်ချီလိုနဲ့ရာဇမှုနဲ့အရေးယူနိုင်တယ်လို့ Twitter လူမှုစာမျက်နှာမှာလှပ်သလိုအသိပေးရေးသားခဲ့တာပါ။ဆန္ဒထုတ်ဖော်နေသူတွေကိုအင်အားသုံးနေနေဖို့ဆိုပြီးဥပဒေနဲ့မညီတဲ့အထက်အမိန့်ကိုလိုက်နာခြင်းမပြုဖို့လုံခြုံရေးတပ်ဖွဲ့ဝင်တွေမှတာဝန်ရှိတယ်လို့လည်း Mr. Andrews ကတိုက်တွန်းရေးသားခဲ့တယ်လို့လုံခြုံရေးတပ်ဖွဲ့ဝင်တွေအနေနဲ့အထက်အမိန့်ကိုလိုက်နာရတာပါဆိုတဲ့အကြောင်းပြချက်မျိုးပေးလို့မရဘူးလို့လည်းထောက်ပြရေးသားထားတာပ
ါ In questi giorni seguo con viva preoccupazione Les sviluppi della situazione che si è venuta
a dire ပေါ်ရဟန်မကြီး Francis ကလည်းမြန်မာစစ်ဘက်ခေါင်းဆောင်တွေရဲ့လိုရကိုစန့်ကျင်ကြောင်းမြန်မာပြည်သူလူထုနဲ့တွေးစီညညမှုရှိကြောင်းနဲ့မြန်မာနိုင်ငံအကျိုးအတွက်ဒီမိုကရေစီနိလန်တကြလက်လျောညီတွေဖြစ်အောင်ဦးဆောင်ကြဖို့လဲ Vatican မှာကျင်းပတဲ့ဝတ်ပြုဆုတောင်းပွဲမှာမိန့်ကြားသွားခဲ့ပါတယ်ပေါ်ရဟန်မကြီး Francis က Saint Peter ရင်းမြစ်ကသူတည်တင်300အဆောက်အုံလေးသားဆောင်ကနေမြန်မာပြည်အတွက်ခဏငြိမ်သက်ပြီးတော့လဲဝတ်ပြုဆုတောင်းခဲ့တာ
ပါthe military coup New Zealand is suspending all
ကမ္ဘာနိုင်ငံတချို့ကလည်းမြန်မာစစ်အာဏာရှင်တွေနဲ့အဆက်အသွယ်တွေဖျက်လာနေတာမှာ New Zealand နိုင်ငံကတော့မြန်မာနိုင်ငံနဲ့ရှိထားတဲ့နိုင်ငံရေးနဲ့စစ်ရေးဆက်သွယ်အားလုံးကိုအင်္ဂါနေ့မှာပဲရပ်ဆိုင်လိုက်တယ်လို့မြန်မာစစ်ကောင်ဆောင်တွေကလည်းပြည်ဝင်ခွင့်တားမြစ်လိုက်ပါတယ် New Zealand နိုင်ငံကမြန်မာနိုင်ငံကိုပေးအပ်နေတဲ့လူသားချင်းစာနာမှုအကူအညီတွေမှာလည်းစစ်အာဏာသိမ်းထားသူတွေအထောက်အပံ့ဖြစ်စေမဲ့ဘလို့အကူအညီမျိုးမှမပါဝင်စေရဘူးလို့လည်းဝန်ကြီးချုပ်အာဒန်ကကြေညာသွားခဲ့ပါတယ်ဖေဖော်ဝါရီလတရနေ့ကစစ်အာဏာသိမ်းမှုကိုကန့်ကွက်တဲ့လှုပ်ရှားမှုတွေမြန်မာနိုင်ငံအနှံ့အနာမကကမ္ဘာမျိုးကြီးတချို့မှာပေါ်ပေါက်လာနေပါတယ်။မြန်မာအိန္ဒိယချင်းထိုင်းနဲ့ဖိလစ်ပိုင်နိုင်ငံတို့မှာလည်းမြန်မာနိုင်ငံတွင်ဆန္ဒပြသူတွေနဲ့စီလုံးညညွတ်ကြောင်းပြတာတဲ့အနေနဲ့မြန်မာတွေလိုပဲအိုးခွက်ပကန်းတွေတံပုံးတွေတီးပြီးတော့ဆန္ဒထုတ်ဖော်ခဲ့တာပါ။ဂျနီဗာကုလသမဂ္ဂရုံးချုပ်ရှင်မှာလည်းဆွစ်ဇာလန်နိုင်ငံရောက်ချင်းနဲ့မြန်မာလူမှုအဖွဲ့အစည်းတွေကလူပေါင်း80လောက်ပြီးခဲ့တဲ့တနင်္ဂနွေနေ့ကစစ်အုပ်ချုပ်ရေးဆန္ဒကြောင်းဆန္ဒထုတ်ပေါ်ခဲ့တယ်လို့ဖန်စီထားသူတွေပြန်လို့ပေးရေးအယက်တာအစိုးရကိုအာဏာပြန်ပေးရေးတပ်မတော်ရဲ့ဂုံးသိက္ခာအတွက်မြမလူမှုလှုပ်ရှားမှုမှာပါဝင်ပူပေါင်းဖို့ဆိုတဲ့အချက်တွေကိုတောင်းဆိုခဲ့ကြတာပါ ဂျပန်နိုင်ငံတိုကျိုမြို့ကကုလသမဂ္ဂတက္ကသိုလ်ရှေ့မှာရောအမေရိကန်နိုင်ငံဝါရှင်တန်မြန်မာတန်ရုံရှေ့မှာပါမြန်မာစစ်အာဏာသိမ်းမှုကိုစတင်တဲ့ဆန္ဒပြပွဲတွေပေါ်ပေါက်ခဲ့တာလည်းဖြစ်ပါတယ်။ကျမနှောင်းလာပါစီစနစ်ကိုအဆုံးမခံနိုင်လို့စစ်အာဏာသိမ်းမှုကိုစန့်ကျင်နေရတာပါဆိုရဲတျောဆောင်ဒေါင်းကလူငယ်ရဲ့အနာဂတ်အတွက်ဆုံးခန်းတိုင်သူကြိုးပမ်းဆောင်ရွက်သွားမယ်လို့ပြောပါတယ်စီဒီအမ်လှူရှားမှုမှာပါပြီးတော့ဒုက္ခရောက်နေတဲ့ဆွေရဝန်ထမ်းတွေကိုအကူအညီပေးဖို့လည်းသူကဂရုပေးပါတယ်မဆူမြတ်မုံကနေပြီးတော့ဆက်သွယ်မြင်းမြန်ထားပါတယ
်မင်္ဂလာပါဒေါင်းရှင်အခုလိုမျိုးဒီ VOA မြန်မာပိုင်းအတွက်ကိုအချိန်ပေးပြီးတော့ဖြေတာကျေးဇူးတင်ပါတယ်ရှင
်ဟုတ်ကဲ့မင်္ဂလာပါခင်ဗျကျွန်တော်လည်းကျေးဇူးတင်ပါတယ်
ဆိုအခုပေါ့နော်ဒီမြန်မာနိုင်ငံမှာစစ်အာဏာသိမ်းတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဒီတော်တော်လေးဒီဟိုဝေဖန်ပြောနေကြတဲ့အထက်မှာတောင်းရလဲတော်တော်လေးတက်တက်ကြွကြွပြောနေတာမြင်ရပါတယ်ဆိုတော့အရင်ဆုံးဘာကြောင့်အဲ့လိုမျိုးတွေဝေဖန်နေလဲနောက်တစ်ခါဒီဟိုလှုပ်ရှားမှုတွေလုပ်ဖို့တိုက်တွန်းနေတယ်ဆိုတာကိုသိပြရစီရှင
်ဟုတ်အဓိကကကျွန်တော်တို့မျိုးဆက်ပါပေါ့နော်ကျွန်တော်တို့ဒီဘက်လူငယ်မျိုးဆက်တွေမှာအာဏာရှင်လောက်မှာမနေချင်ပါဘူးမရှိချင်ပါဘူးအဲ့ဒါကိုကျွန်တော်တယောက်ထဲရဲ့စိတ်ခံစားချက်လို့ကျွန်တော်မယုံကြည်ဘူးကျွန်တော်တို့တနိုင်ငံလုံးကပြည်သူတွေလူငယ်တွေစိတ်ခံစားချက်လို့ကျွန်တော်ယုံကြည်တယ်။ဘာဖြစ်လို့လဲဆိုတော့ကျွန်တော်ကိုယ်တိုင်လည်းအဲ့ဒီလိုခံစားရတယ်။ဒီလိုအခြေအနေမှာကျွန်တော်တို့ဒီမိုကရေစီကိုဘယ်လိုမှပြည့်စုံမခံနိုင်ဘူး။အဲ့ဒီအတွက်ကျွန်တော်တို့ဒီအရောစန့်ကျင်ခြင်းဖြစ်ပါတယ
်။အရှင်တွေကလည်းပေါ့နော်တောင်းပါဒီနိုင်ငံရေးနဲ့ပတ်သက်တဲ့စာပေတွေဖတ်တယ်။နောက်ဒီဆွေးနွေးတာမျိုးတွေလည်းရှိပါတယ်ဆိုတော့အဲ့လိုမျိုးဒီနိုင်ငံရေးအတွေ့အမြင်နောက်ခံကြောင်းရောအခုလိုမျိုးတက်တက်ကြွကြွပုံပွင့်လင်းလင်းပြောနေတယ်လို့ရောပြောနိုင်ပါရှင
်။ပြောနိုင်ပါတယ်။ဘာဖြစ်လို့လဲဆိုတော့ကျွန်တော်ယုံကြည်ချက်ပေါ့နော်ဟိုနိုင်ငံရေးရပြည်သူရေးပါပဲပြီးတော့ကျွန်တော်ကနိုင်ငံရေးထက်နိုင်ငံရေးကိုပုံပြီးစိတ်ဝင်စားတယ်။ဘာဖြစ်လို့နိုင်ငံရေးလို့ပြောလဲဆိုတော့ဒီကိစ္စအခုလိုမျိုးအာဏာသိမ်းခြင်းကိစ္စကကျွန်တော်တို့မျိုးဆက်မှာဘယ်လိုမှဖြစ်မခံခြင်းတဲ့ကိစ္စဖြစ်ပါတယ်။အဲ့တည်းကျွန်တော်ဘယ်လိုမှလက်မခံနိုင်ပါဘူးဒီကိစ္စကို။အဲ့တည်းတော့ဟိုကျွန်တော်စဖြစ်ကလေးပေါ့ကျွန်တော်ဒီရောက်စတော်လန်မယ်လို့ကျွန်တော်သုံးဖြတ်တာပြီးသားဒီအာဏာရှင်ကြဆုံးမှုတက်ကိုကျွန်တော်အမြဲတမ်းသုံးဖြတ်တာပြီးသားဖြစ်ပါတယ်။အဲ့တော့ကျွန်တော်စိတ်ထဲမှာခံစားရတဲ့ခံစားချက်အရပြောရရင်ဒီအခြေအနေကကျွန်တော်တို့နောက်အနာဂတ်လူငယ်တွေအတွက်ကောအခုလက်ရှိမှာဖြတ်သန်းနေတဲ့ကျောင်းသားလူငယ်တွေအတွက်ကောဟိုဘယ်လို့မှလက်မခံနိုင်စရာအခြေအနေတစ်ခုဆိုတာသိကြပါတယ်။အဲ့ဒီအတွက်ကျွန်တော်တို့ဒီဟာကိုတိုက်ထုတ်ဖို့လိုပါတယ
်။ဆိုတော့ဒါပေမဲ့ဒေါင်းကတခုသူများရင်းနဲ့မတူတာကကိုကမြန်မာနိုင်ငံမှာဒါထိတ်တန်းတရုတ်ဆောင်မင်းသားတယောက်ဖြစ်ပါတယ်ဆိုတော့ကိုယ့်ရဲ့ပရိသတ်ကလည်းတန်းနဲ့ချီပြီးရှိပါတယ် Facebook တခုထဲမှာဆိုရင်တော့ follower 2000လောက်ရှိတဲ့ဟိုအင်မတန်ကြော်ကြားတဲ့ပုံကုံမျိုးပါဆိုတော့အဲ့လိုမျိုးကြော်ကြားသူတယောက်အနေနဲ့အခုလိုမျိုးပေါ့နော်ဒီဆရာနာသိမ့်မှုစမ်းကျင်တဲ့ပြောကြားမှုတွေဒီတိုက်တွန်းမှုတွေကိုလုပ်နေတာကရောဘလောက်ထိထိရောက်မယ်လို့မျှော်လင့်ချက်နဲ့လုပ်နေတာပါလဲရှင
်ကျွန်တော်တို့အဲ့ထိရောက်မယ်ဆိုတဲ့အရာမှာကျွန်တော်မျှော်လင့်ထားတဲ့အပိုင်းကကျွန်တော်တို့ပြည်သူတွေဟိုဒီအာဏာရှင်စနစ်ကိုတော်လန်ဖို့လိုပါတယ်လိုတဲ့နေရာမှာဟိုဘယ်လိုနီးလန်းနေတဲ့တော်လန်ကြမလဲဘယ်လိုပုံစံနေနဲ့ကျွန်တော်တို့ဖြတ်တန်းကြမလဲပြီးတော့ပြည်သူတွေနဲ့ကျွန်တော်ထပ်တူထပ်မြဖြတ်တန်းခြင်းနဲ့စိတ်ကပုံများပါတယ်အဲ့အချိန်မှာဘယ်လိုထပ်တူထပ်မြလဲဆိုတော့ဟိုကျွန်တော်တို့တော်လန်နေတဲ့အချိန်မှာဒီအာဏာရှင်စနစ်ကိုကြာဆုံးဖို့အတွက်ပြည်သူတွေအားလုံးတပိတ်ပေါက်တဲ့အချိန်မှာသူတို့တွေတကယ်လိုအပ်မဲ့အကြောင်းအရာတွေပေါ့နော်အဲ့ဒါတွေကိုကျွန်တော်ကိုယ်တိုင်ပြည်သူနေရာနေခံစားရတဲ့ခံစားချက်နဲ့ထပ်တူထပ်မြကျွန်တော်သူတို့တွေကိုပြန်မျှဝေပါတယ်ပြန်မြောက်ဝေးတဲ့နေရာမှာသူတို့တွေတကယ်အသုံးတင့်မဲ့အနေထားတကယ်သုံးတင့်မဲ့အခြေအနေပြီးတော့ကျွန်တော်အဓိကဦးစားပေးပြီးလုပ်တာတော့ civil disobedience movement ပေါ့နော်အဲ့ဒါကိုကျွန်တော်အဓိကဦးစားပေးပြီးတော့မှတောက်လျှောက်လုပ်ဖြစ်ပါတယ်လုပ်ဖြစ်တဲ့နေရာမှာဟိုစပြီးလုပ်ကြတဲ့အားလည်းဝန်ထမ်းတွေအားလုံးကိုကျွန်တော်ပြည်သူနဲ့အတူတူပါဝင်ဖို့အတွက်ပြောတယ်အခုကျတော့ဝန်ထမ်းတွေကိုကျွန်တော်တို့ကူညီဖို့အတွက်ကျွန်တော်ကြိုးစားနေပါတယ်ဒါပေမဲ့ကျွန်တော်ကတခြားနိုင်ငံမှာရှိနေတဲ့အတွက်ကျွန်တော်မှအကန့်အသတ်နဲ့လုပ်နေရတော့ဖြစ်နေပါတယ်ကိုကိုရင်းသာဒီနိုင်ငံမှာကိုနိုင်ငံမှာကိုရှိနေပဲဆိုရင်တော့ဟိုအစုဖွဲ့လိုက်အားလုံးအုပ်စုလိုက်ပေါင်းပြီးတော့မှအဖွဲ့စည်းနေပေါင်းပြီးတော့မှလုပ်ဖြစ်မယ်လို့ထင်ပါတယ်အခုကျတော့ကျွန်တော်ဘလို့မှပူပေါင်းလို့မရတဲ့အနေအထားမှာကျွန်တော်နေနေရတာဖြစ်တဲ့တော့ကိုမကျေနပ်ပါဘူး
ဆိုဒီအာနာသိမ့်ပြီးတဲ့ဟိုနောက်ပိုင်းမှာပေါ့နော်ဒေါင်းပြောတဲ့ လူမှုကွန်ရက်ပေါ်မှာတင်တဲ့ဗီဒီယိုတစ်ခုရဲ့မှာဆိုရင်ကိုရှာထားသမျှဒီငွေတွေအားလုံးတွေကိုဒီ CDM movement လှုပ်ရှားမှုလုပ်နေကြတဲ့ဝန်ထမ်းတွေအတွက်ကိုအကူအညီမဲ့ဝန်ထမ်းတွေအားလုံးဒီလှုပ်ရှားမှုမှာပါဝင်မှာဆိုပြီးတော့တိုက်တွန်းပြောထားတာတွေ့ရပါတယ်ရှင်ဆိုတော့ဟိုဆော့ဆော့ကလည်းပြောပါတယ်အကူအညီပါသူတို့အကူအညီသွားမယ်ဆိုတော့အဲ့လိုမျိုးကူညီဖို့အတွက်ကဘယ်လိုမျိုးအစီအစဉ်တွေလုပ်ထားပါလဲရှင
်အဲကျွန်တော်ဟိုအဓိကအဒီအချိန်မှာတော့ဟိုဘန်ခက်ခဲရရှိနေတယ်ဗောနော်ဘန်ခက်ခဲရရှိနေတာကကျွန်တော်ဝမ်းသာနေရမလို့ဖြစ်နေပါတယ်ဘာဖြစ်လို့လဲဆိုတော့ကျွန်တော်နိုင်ငံကဝန်ထမ်းတွေအားလုံးအလုံးမလုံးပဲရန်နာတာဖြစ်တဲ့အတွက်ဒီလိုအခက်ခဲဖြစ်နေရပါဗောနော်အဲ့ဒီအတွက်တော့ကုညီမဲ့လူတွေလည်းအခက်ခဲဖြစ်နေတယ်လို့ဟိုကိုဝန်ထမ်းတွေအတွက်လည်းအခုချိန်မှာအခက်ခဲဖြစ်မှာပါအဲ့တော့အဲ့အခက်ခဲတွေကကျွန်တော်တို့ထိရောက်တယ်လို့ယူဆပါတယ်အဲ့တော့ဒီအခက်ခဲတွေကျွန်တော်ဂုဏ်ယူစာနဲ့တော့အခုချိန်မှာကြော်ဖြတ်ဖို့လိုပါတယ်ဒါအဲ့အခက်ခဲတွေရင်ဆိုင်နေရတော့ဟိုဂုဏ်ယူနေရမယ့်အခြေအနေတစ်ခုပါအဲ့တော့အဲ့ဒီအခြေအနေတွေကိုကျွန်တော်ကြော်လွန်လာပြီးဝန်ထမ်းတွေပြန်ပြီးတော့မှအလုပ်တွေလုပ်လာမှဖြစ်ဖြစ်ဒီအခြေအနေတွေကိုကျွန်တော်တို့ကူညီဖို့ကူညီလို့ရမယ့်အခြေအနေတခုပေါ့နော်အခြေအနေဆိုတာကျွန်တော်မှရှိတဲ့ချွေးနေစာရယ်ကျွန်တော်ဘန်ထဲမှာထည့်ထားပြီးတော့အခုချိန်မှာကျွန်တော်ဘန်ထဲကနေပတ်စံတိုးလို့မရထိုးလို့မရတော့ကျွန်တော်တက်ဟိုဝန်ထမ်းတွေကူညီဖို့တက်ကျွန်တော်ကနည်းနည်းအခက်အခဲရှိတယ်ဒါပေမဲ့ကျွန်တော်မှ backup လုပ်ထားတဲ့ဟိုရှိတဲ့ပတ်စံတွေတော့ကျွန်တော်ဟိုဝန်ထမ်းတွေကူညီဖို့တက်ကျွန်တော်ဖိတ်ပေးထားပါတယ်အဲ့တော့ဒါထားပါတော့ဒါကျွန်တော်အပိုင်ပေါ့နော်အဲ့တော့ဟိုအခုချိန်မှာအခက်အခဲတွေကိုဝန်ထမ်းတွေကြုံတွေ့နေရတယ်ဂုဏ်ယူစာနဲ့ဒီအခက်အခဲတွေကိုရင်ဆိုင်စေချင်ပါတယ်ဒါပြည်သူတွေအတွက်ငါတို့ရင်းနှီးပေးဆက်ရတဲ့ငါတို့ရဲ့အခက်အခဲလို့ယုံကြည်ပြီးတော့မှဂုဏ်ယူစာနဲ့ကြော်ဖြတ်စေချင်ပါတယ်ကျွန်တော်တို့အားလုံးလည်းအတူတူပူးပေါင်းပြီးတော့ဒီအခက်အခဲတွေကိုဖြေရှင်းဖို့အတွက်အစီအစဉ်ရှိပါတယ
်ဆိုတော့အခုဒီဆရာနာသိမှုနဲ့ပတ်သက်လို့ပေါ့နော်တော်တော်လေးကိုကန့်ကွက်ဝေဖန်ဟိုပုံပွင့်လင်းပြောနေကြသူတွေထဲမှာအမှုပညာရှင်တွေတော်တော်လေးတွေ့ရပါတယ်ဆိုတော့တော်တော်များများကလည်းဒီ Lambert Trust ဆန္ဒပြတဲ့လှုပ်ရှားမှုတွေထဲမှာပါဝင်နေတာကိုလည်းမြင်နေရပါတယ်ဆိုတော့သူတို့တွေနဲ့ရောတောင်းအနေနဲ့ချိတ်ဆက်ပြီးတော့မှဒီလိုကူညီဖို့အစီအစဉ်တွေလုပ်တာမျိုးရှိပါလားရှင
်ဟုတ်ကျွန်တော်စူးစမ်းနေပါတယ်ဟိုအထူးသဖြင့်ဒီ CDM movement မှာဖြတ်တန်းဟိုကူညီဖို့အတွက်စူးစမ်းနေတဲ့အမှုပညာသမားတွေရှိပါတယ်သူတို့တွေနဲ့လည်းကျွန်တော်ချိတ်ဆက်နေပါတယ်ချိတ်ဆက်တဲ့နေရာမှာကျွန်တော်ခုနပြောသလိုပေါ့နော်ကျွန်တော်ဒီဘက်နိုင်ငံမှာရှိနေတဲ့အတွက်ကျွန်တော်မှလည်းအခက်အခဲဖြစ်နေပိုင်းတွေရှိတယ်ဒါပေမဲ့ကျွန်တော်အဲ့ဒါတွေကိုလည်းစူးစမ်းဖြေရှင်းနေပါတယ်ပြီးတော့ဟိုပြည်သူတွေနဲ့အတူတူလူပညာသမားတွေရက်တည်နေတာလူပညာသမားတွေရောကျန်တဲ့ဟိုကာတွန်းဆရာတွေအကုန်လုံးပေါ့နော်ကျွန်တော်ပြည်သူနဲ့တူရက်တည်နေကြတယ်အဲ့ဒါကကျွန်တော်တို့အတွက်ခွန်အားတစ်ခုပါပဲအဲ့တော့ကျွန်တော်ရမ်းလည်းကျင့်နေပါတယ်ရမ်းလည်းဟိုအားရှိပါတယ်ပြည်သူတယောက်အနေနဲ့အားရှိပါတယ်အဲ့တော့ဝန်ထမ်းတွေအားလုံးကိုလည်းတယောက်မကြံအကုန်လုံးပြည်သူနဲ့တူတူပူးပေါင်းစေချင်ပါတယ
်ဟုတ်ဆိုတော့ဟိုတောင်းပြောထားတာရှိပါတယ်ဟိုဘယ်တော့မှပေါ့နော်ဒီဆက်အာနာရှင်နေနဲ့အလုတ်တူတူတွဲမလုပ်ဘူးဆိုတာမျိုးအထိပြောထားတာမျိုးတွေရှိပါတယ်ဆိုတော့အခုလိုမျိုးဒီလှုပ်ရှားမှုတွေလုပ်တဲ့အတွက်ကြောင့်မို့လို့ကိုယ့်ရဲ့အလုတ်တွေမှာထိခိုက်လာမယ့်အပေါ်မှာရောဆွေးမှုရှိလားရှင
့်မရှိပါဘူးဗျဘာဖြစ်လို့လဲဆိုတော့ကျွန်တော်အလုတ်ကကျွန်တော်အလုတ်ပါပဲကျွန်တော်အလုတ်ပေါ်မှာကျွန်တော်ဆုံးဖြတ်ထားတဲ့အပိုင်းကဒီအာနာရှင်မရှိခင်တည်းကကျွန်တော်လုပ်တဲ့အလုတ်တွေပေါ်မှာကျွန်တော်ရဲ့အစီအမံစည်းကမ်းတွေရှိထားပြီးသားပါအဲ့တော့ဘသူတွေရဲ့ဝင်ခွင့်နဲ့လုတ်တဲ့အလုပ်လို့ဆိုရင်ကျွန်တော်မလုပ်ဘူးဆိုတာကျွန်တော်ကဆုံးဖြတ်ထားပြီလားပါအဲ့ဒါတော့ကျွန်တော်ရဲ့အကိုပိုင်ဆုံးဖြတ်ချက်အစိုးရရှိတယ်ကျွန်တော်ရည်တည်ချက်ပါအဲ့တော့အခုလိုအာနာသိန်းတဲ့ဖြစ်ရတဲ့ဖြစ်လာတဲ့အချိန်မှာတော့ကျွန်တော်ရည်တည်ချက်ကပိုပြီးခိုင်မာလာတယ်လို့ပဲကျွန်တော်ပြောရမှာပါအဲ့တော့ဟိုကျွန်တော်အလုပ်ကိုထိခိုက်လာလို့ပြောရင်ကျွန်တော်အလုပ်ကတရုတ်ဆောင်အလုပ်ပါအဲ့တော့ကျွန်တော်တရုတ်ဆောင်တယောက်အနေနဲ့ဒီအာနာရှင်လက်အောက်ကနေမလွတ်မြောက်မချင်းတော့ကျွန်တော်ရဲ့တရုတ်ဆောင်အလုပ်ကိုကျွန်တော်မြန်မာနိုင်ငံမှာဆက်လုပ်ဖို့မဖြစ်နိုင်သေးပါဘူးအဲ့တော့ကျွန်တော်အာနာချင်းနေရဲ့အာနာချင်းကိုရှေ့ဆက်ပြီးလဲတော်လန်နေရအောင်ပါပါပဲအဲ့တော့အားလုံးလဲတော်လန်နေရမှာပါပဲကျွန်တော်တို့ဘလို့မှဒီရာကိုလက်ခံပြီးတော့ဖြတ်တန်းဖို့ဆိုတာဘလို့မှမဖြစ်နိုင်ပါဘူးအဲ့တော့ကျွန်တော်တို့တွေရှေ့ဆက်ဖြတ်တန်းနေရတဲ့ကာလမှာကျွန်တော်တို့အမှုပညာရေးနဲ့ပတ်သက်ပြီးရောဖြစ်ဖြစ်လွတ်လပ်စွာလုပ်နိုင်ဖို့ဆိုတာကျွန်တော်တို့နိုင်ငံမှာစစ်မှန်တဲ့ဒီမိုကရေစီရှိဖို့လိုပါတယ်စစ်မှန်တဲ့ခေါင်းဆောင်ရှိဖို့လိုပါတယ်အဲ့တော့ကျွန်တော်တို့တွေအားလုံးကအခုချိန်မှာဘသူတွေဘယ်ပါတီတွေဘယ်အကြောင်းတွေပေါ်မှာတွဲပြီးတော့မှဒီရာကိုတော်လန်နေခြင်းမဟုတ်ပါဘူးကျွန်တော်တို့ပြည်သူတွေအတွက်လွတ်မြောက်တဲ့ပြည်သူတွေအတွက်လွတ်လပ်တဲ့လမ်းစဉ်တစ်ခုကိုကျွန်တော်တို့ပြည်သူတွေကိုယ်တိုင်ရှာဖွေနေခြင်းဖြစ်ပါတယ်အဲ့ဒီအတွက်အားလုံးတူတူပူးပေါင်းပါဝင်စေခြင်းပါတယ
်ဆိုတောင်းကိုအားပေးတဲ့ပရိသတ်တွေထဲမှာလည်းအာတောင်းနဲ့အမြင်တူတဲ့လူတွေရှိနိုင်တယ်လို့ပေါ့နော်အမြင်မတူအမြင်ကွဲတဲ့သူတွေလည်းရှိနိုင်ပါတယ်ဆိုတော့အဲ့လိုမျိုးပရိသတ်တွေဆုံရှုံသွားမှာမျိုးရောမစိုးရင်လားရှင
်မစိုးရင်ပါဘူးဗျဘာလို့လဲဆိုတော့သူတို့မြင်မတူခြင်းဟာသူတို့ကိုသူတို့မှန်လားမလားကိုယ်တိုင်ဆုံးဖြတ်ရပါလိမ့်မယ်ကျွန်တော်ကိုယ်တိုင်လည်းကျွန်တော်မြင်တဲ့ကျွန်တော်ယက်တီချက်ကိုကျွန်တော်မှန်လားမလားကျွန်တော်ကိုယ်တိုင်ဆုံးဖြတ်ထားပြီးသားပါအဲ့တော့အားလုံးကကိုယ့်ရဲ့ယက်တီချက်ကိုယ့်ရဲ့ဖြတ်တမ်းမှုအတွက်ကိုယ်တိုင်မှန်နေလားမနေလားဆုံးဖြတ်ဖို့လိုပါတယ်အဲ့ဒီဆုံးဖြတ်ချက်ကဒါလည်းကျွန်တော်တို့ရဲ့တမိုင်းပါကျွန်တော်တို့ရဲ့အနာဂတ်ပါအဲ့တော့ ကျွန်တော်လူငယ်တွေကအနာဂတ်ကိုတန်ဖိုးထားမယ်အိမ်မက်တွေကိုတန်ဖိုးထားတယ်ဆိုတာအခုချိန်မှာအဖြေပါပဲကျွန်တော်လူငယ်တွေဘယ်လောက်ထိအိမ်မက်တွေအနာဂတ်တွေကိုတန်ဖိုးထားတယ်ကိုယ်နိုင်ငံကိုဘယ်လောက်တန်ဖိုးထားလဲဆိုတာကျွန်တော်ပြောကြအောင်လို့လောင်းအဖြေရှိပါတယ
်အခုဒီပြည်ရင်းမှာပေါ့နော်လမ်းပေါ်ထွက်ပြီးတော့ဆန္ဒပြနေတဲ့သူတွေကိုချီးရင်တော်တော်များများအများစုလို့တော့ပြောနိုင်ပါတယ်အားလုံးကလူငယ်တွေကိုမြင်ရပါတယ်ဆိုတော့အဲ့ဒီပုံမှာရောတောင်းအနေနဲ့ဘယ်လိုမျိုးပြောချင်လဲရှင
်လေးစားပါတယ်လို့ရေကိုပြောချင်ပါတယ်ဘာဖြစ်လို့လဲဆိုတော့ကျွန်တော်လူငယ်တွေကသာလေအနာဂတ်တွေကိုပေါ်ဆောင်အောင်ဖြစ်ပါတယ်အဲ့ဒီအတွက်အခုလိုမျိုးအားလုံးကဟိုတစိုက်တဲ့တဝမ်းထဲနဲ့တလန်းထဲကိုတင်းကြီးတင်းညွတ်တဲ့သွားနေခြင်းဟာကျွန်တော်တို့နိုင်ငံအနာဂတ်အတွက်ကောင်းမွန်တဲ့အရာလို့လည်းမြင်တယ်လို့ဒီအာဏာရှင်ဆုံးရှုံးဖို့အတွက်အန်ဂိမ်တစ်ခုလို့လည်းကျွန်တော်မြင်ပါတယ
်ဟုတ်ဆိုတော့ down နေနေပေါ့နော်အခုလိုမျိုးဒါတော်တော်လေးပုံမှန်လင်းလင်းပြောတယ်လှုပ်ရှားမှုတွေတက်တက်ကြွကြွအားပေးနေတယ်ပေါ့လေဆိုတော့အဲ့လိုမျိုးလုပ်နေလို့အခုဒါလက်ရှိကတော့အနုပညာအလုံးနဲ့တခြားနိုင်ငံတစ်ခုမှရောက်နေတော့အဲ့လိုမျိုးပြောနေဆိုနေလို့ပြည်ရေးကိုပြန်နိုင်ဖို့အခက်အခဲဖြစ်မယ်အဆုံးဆုံးထိပေါ့နော်အဖမ်းခံရမယ့်အထီတော်မှဖြစ်နိုင်ပါတယ်ဆိုတော့အဲ့အတွက်ကိုရောကြိုးပြီးတော့တွတ်ထားပါရှင့
်ကြိုးတွတ်ထားပါတယ်ဒါမဲ့လည်းကျွန်တော်နိုင်ငံကကျွန်တော်ဘယ်တော့မှပြစ်မထားပါဘူးကျွန်တော်ပြန်လာမှာပ
ါဆိုတော့
တခြားနိုင်ငံမှာမနေနိုင်ပါဘူးဟုတ
်ဟုတ်ဆိုဒီဒီမိုကရေစီတိုက်ပွဲပေါ့လေပြောရမယ်ဆိုရင်ဒီဆက်အာဏာရှင်သိမ်းမှုကိုအဆုံးသတ်အောင်လုပ်ဖို့ကခရီးရကြာနိုင်ပါတယ်ဟာအရင်ဒီဘာမပြီမှရှိခဲ့တဲ့တမိုင်းတွေကိုကြည့်ရင်ဒါဆယ်စုနှစ်နဲ့ချီပြီးတော့ကိုကြာနိုင်ပါတယ်ဆိုတော့အဲ့လိုမျိုးရေရှည်လှုပ်သွားဖို့အထီရောကိုကဆုံးဖြတ်ထားလားရှင
်ဆုံးဖြတ်ထားပါတယ်အာဏာရှင်စနစ်မကြဆုံးမခြင်းကျွန်တော်တော်လန့်နေပါပါကျွန်တော်ရက်တည်နေပါပါဘာဖြစ်လို့လဲဆိုတော့ဟိုဒါကျွန်တော်တို့ကိုပိုင်ကိုအနာဂတ်တစ်ခုတည်းအတွက်ကျွန်တော်တို့လုပ်နေခြင်းမဟုတ်ပါဘူးကျွန်တော်တို့ခင်မာကျွန်တော်တို့လူငယ်တွေကနောင်တတရားနဲ့မဖြတ်တန်းဖို့လိုပါတယ်။နောက်လူငယ်တွေကျွန်တော်တို့လူငယ်တွေကျွန်တော်တို့ခေတ်ကလူငယ်တွေကိုအကြောင်းပြန်တွေးတဲ့အချိန်ကျရင်ကျွန်တော်တို့ကနောင်တတရားနဲ့ဖြတ်တန်းနေတဲ့လူငယ်တွေမဟုတ်ဘူးဆိုတာကိုအသိစေချင်ပါတယ်။အဲ့ဒါကိုပဲကျွန်တော်ပြောချင်ပါတယ
်။ကျေးဇူးအများကြီးတင်ပါတယ်ရှင်အခုလိုမျိုးအချိန်ပေးပြီးတော့
ကျေးဇူးအများကြီးကျေးဇူးအများကြီးတင်ပါတယ်ကျွန်တော်
အမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jerusalem တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါသေးရှင
်။စနေနေ့တော့တင်ပတ်စင်ကဏ္ဍတွေကိုနားဆင်ကြရပြီးတဲ့နောက်အခုဆက်ပြီးတင်ပြချင်းချုပ်ကိုပြောပြပါမယ်။မြန်မာနိုင်ငံတော်ဆင်းရဲနာဒိမှုကိုစက်ချင်းကောက်ွက်တဲ့ဆန္ဒပြပွဲတွေဟာဒီကနေ့မှ၈ရက်မြောက်လာပြီဖြစ်ပါတယ်။ရန်ကုန်မြို့တော်ဆန္ဒပြသူတွေထဲမှာအမေရိကန်နဲ့တရုတ်တန်ယုံတွေအပါအဝင်နိုင်ငံတကာတန်ယုံတွေရှိနေကုလသမဂ္ဂရုံးရှိမှာဆန္ဒပြသူတွေလည်းအများအပြားရှိပါတယ်။အစိုးရဌာနပေါင်းစုံကဝန်ထမ်းတွေလည်းလုပ်ငန်းခွင်တွေကိုပြန်မဝင်မဲဆန္ဒပြပွဲတွေမှာနေစဉ်လိုပါဝင်နေကြတာပါ။ကြားပြည်နယ်မှာရဲတပ်ဖွဲ့အင်အားရဲ့၄ဘုံတစ်ဘုံအထိဆန္ဒပြပွဲတွေပါဝင်လာတယ်လို့ပြည်တွင်းကလာတဲ့သတင်းတွေမှာတွေ့ရပါတယ်။မန္တလေးမှာတော့ရှင်နေတွေတတိယမီဒီယာသမားတွေလည်းဆန္ဒပြပါတယ်ဆေးရနာသိမှုစံကျင်ရင်ဆန္ဒပြပွဲတွေမှာပါဝင်သူတွေကိုညဘက်တွေမှာလိုက်ဖမ်းတာတွေရှိနေပြီးလူစုကလည်းတီတာနဲ့ညမထရအမင်းထုတ်ထားတဲ့ဂျားကပဲလမ်းတွေပေါ်အုံနဲ့ကျင်းနဲ့ထွက်လာပြီးတံပုံးတွေတီးပြီးတော့တားဆီးကြပါတယ်ရုတ်တရက်ဖမ်းဆီးခံရသူတွေရဲ့မိသားစုဝင်တွေအနေနဲ့ဘာလို့ဖမ်းတယ်ဘယ်နေရာကိုခေါ်သွားတယ်စတာတွေကိုဘာမှမသိရဘူးလို့နိုင်ငံရေးကျင်းသားများကူညီဆောင်ရှောက်ရေးအသင်း AABB ရဲ့ထုတ်ပြန်ချက်တစ်ခုမှာဖော်ပြထားပါတယ်အနာဒင်းစစ်ကောင်စီကထုတ်ပြန်တဲ့အမိန့်ညွှန်ကြားချက်ဥပဒေတွေအားလုံးဟာတရားမဝင်ဘူးလို့2020ပြည့်နှစ်နိုဝင်ဘာလ10ရက်နေ့ရွေးကောက်ပွဲမှာပြက်ပြက်သားသားအနိုင်ရထားတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကပြောလိုက်ပါတယ်။အင်တာနက်နဲ့အွန်လိုင်းဆက်သွယ်ရေးကိုတင်းတင်းကြပ်ကြပ်ထိန်းချုပ်သွားမဲ့စိုက်ဘာလုံခြုံရေးဥပဒေဆိုတာကိုပြဋ္ဌာန်းဖို့စစ်ကောင်စီကပြင်ဆင်နေချိန်မှာပဲ NLD ပါတီကအခုလိုပြောလိုက်တာပါ။နိုင်ငံတော်ရဲ့ဥပဒေပြူရေးအာဏာဟာလူလူရဲ့စန္ဒမဲနဲ့ရွေးကောက်တင်မြှောက်ခံထားရတဲ့ပြည်တော်စုတော်ကိုယ်စားလှယ်တွေရဲ့အတိမတ်ပြုမှုနဲ့ဖွဲ့စည်းထားတဲ့ပြည်တော်စုလွတ်တော်ကူစားပြုကော်မတီ CRPH မှာပဲတည်ရှိပြီးတရားဝင်အစိုးရဖွဲ့စည်းကနေမတရားတဲ့နီလန်းနဲ့အာဏာကိုလွတ်ယူထားတဲ့စစ်ကောင်စီမှာမရှိဘူးလို့ NLD ပါတီရဲ့ဒီကနေ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်ခင်ဗျာ။စနေညအတွက် VOA စီစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာ။ VOA စီစဉ်တွေကိုအားပေးနာဆင်ကြည့်ရှုကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။ VOA သောတာရှင်များနဲ့တကွမြန်မာနိုင်ငံသူနိုင်ငံသားအပေါင်း ဘေးအန္တရာယ်အားလုံးကကင်းဝေးပြီးအောင်မြင်မှုရကျန်းမာချမ်းသာကြပါစေ။ကျွန်တော်ကြိုကြော်သိပါညာ
This program has come to you from the Voice of America, Washington.